Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2023ခုနှစ် April 30ရက်တောက်ချာနေမနက်ဖက်စီစဉ်တွေကိုမြို့တော် Washington DC ကနေစတင်ထုတ်လွှင့်နေပါပြီ။ဒိုင်းနိုမီတာ32 40 48 50တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာ။ကျွန်တော်ရဲမွန်ပါဒီကနေ့မနက်ခင်းစီစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ။ဒီကနေ့ထုတ်လွှင့်မဲ့စီစဉ်မှာတော့ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်
စီဗီဦးဆောင်ရဲဆိုတော့ဒါပထမဆုံးအချင်းအတွေ့အကြုံလည်းမရှိဘူးဆိုတော့သူတို့ပါလီကိုဘယ်လိုယူယူရမယ်ဆိုတာလည်းမသိဘူးဒီရှောင်ပြီးတော့မှပုံရရတယ်မှာဒီအဖူဖွားကြီးကလေးတူငယ်တွေပါတာ
တော်ရဲမှာပုံနေရတဲ့ရင်းမပင်ကဏီရသားတွေရဲ့အခြေအနေအာနာတိမ်မှုစန့်ကျင်သူတွေကိုအာနာပိုင်တွေကဖမ်းဆီးဖို့ကြိုးစားရမှာမိသားစုဝင်တွေကိုဒဇဂန်အဖြစ်ထိန်းသိမ်းနေတဲ့တဲ့ကရင်ပြည်နယ်မှာမြန်မာစစ်တပ်ရဲ့လေကြောင်းထိုးစစ်တွေကြောင့်ဒေသခံတွေတင်းရှောင်နေရတဲ့တဲ့မြန်မာနိုင်ငံအပါအဝင်ကမ္ဘာအဝမ်းကလူ့အခွင့်အရေးကိစ္စတွေကိုအမေရိကန်အစိုးရကဦးစားပေးမဲ့သတင်းတွေကိုလည်းနားဆင်ရမှာပါ။သတင်းပတ်စင်ကဏ္ဍမှာတော့ဥအောင်ခင်တင်ပြတဲ့မြန်မာအရေးသုံးသက်ချက်၊ကျန်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလောအစီအစဉ်တွေကိုတင်ဆက်ပေးသွားမှာပါ။အခုတော့တောက်ကြနေမနဲ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုအောင်လွင်ဦးတို့ကပြောပြပေးမှာပါ
။မြန်မာစစ်တပ်ခေါင်းဆောင်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်အပါအဝင်မြန်မာစစ်တပ်အကြီးအကဲအရာရှိကြီးတွေနဲ့ဖက်ဒရယ်တဲ့စစ်တပ်အာဏာသိမ်းရမှာပါဝင်လှုပ်ဆောင်ခဲ့သူတွေအပေါ်မှာ EU ဥရောပသမ္မဂရဲ့အရေးယူဒဏ်ခတ်မှုကိုတက်တန်းတစ်နှစ်တိုးပြီးတတ်မှတ်လိုက်ကြောင်း EU ကကြေညာပါတယ်။ EU ရဲ့အရေးယူမှုတွေထဲမှာတော့ဒီပုဂ္ဂိုလ်တွေရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်တာ၊ခီးတော်ကန့်သက်တာနဲ့လက်နက်ရောင်းဝယ်မှုအပြင်စစ်တပ်နဲ့ရဲတွေလူစုကိုဖိနှိပ်ရမှာတုံးတဲ့ကိရိယာတွေတင်ပို့မှုကိုပါ2022 April 30ရက်နေ့အထိပိတ်ပင်ထားရှိမှာဖြစ်ကြောင်းကျေတပင်းနေထုတ်ပြန်တဲ့အကြေညာချက်မှာဖော်ပြထားပါတယ်။ EU ရဲ့အရေးယူမှုကမြန်မာစစ်တပ်နဲ့နေကြားဆောင်ရဲတပ်ဖွဲ့ကအဆင့်မြင့်အရာရှိတွေအပြင်စစ်ကောင်စီအဖွဲ့ဝင်အရပ်သားတွေနဲ့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌတို့ကိုပြစ်မှတ်ထားအရေးယူတာဖြစ်ကြောင်းကြေညာချက်မှာဖော်ပြပါတယ်။ EU အနေနဲ့မြန်မာလူထုနဲ့တူဆက်လက်ရပ်တည်သွားမှာဖြစ်တယ်လို့လူသားချင်းစာနာမှုအကူအညီတွေလည်းဆက်ပြီးပေးအပ်သွားမှာဖြစ်ကြောင်းနဲ့ဒီနှစ်ထဲမှာ EU အဖွဲ့ဝင်28နိုင်ငံကမြန်မာအတွက်ယူရိုငွေသန်း20ကျော်အမေရိကန်ဒေါ်လာ25သန်းနီးပါးကူညီပံ့ပိုးပေးခဲ့ကြောင်းလည်းပြောပါရယ်မြန်မာပေါ်မှာ EU ကဒဏ်ခတ်အရေးယူထားသူရှင်းကို EU ကအမြဲတမ်းအပြန်အလှန်တုံ့တက်နေတာဖြစ်ပြီးနောက်ထပ်အရေးယူရမယ့်သူတွေ့ရင်ရှင်းတဲ့ထပ်ဖြေမှာဖြစ်ကြောင်း EU နိုင်ငံခြားရေးဝန်ကြီးတွေက February လထဲမှာပဲတတိပေးခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့ February တရက်ကစပြီးအခုချိန်ထိအသက်ခံခဲ့ရတဲ့ဆန္ဒပြပြည်သူနဲ့ဒီမှာရက်ချီနေသူစုစုပေါင်း950ကျော်နေပါပြီ။ဒါပေမဲ့စစ်ကောင်စီကထုတ်ပြန်တဲ့အစင်းမှာတော့ဒီအရေးအတွက်အုံပုံတပုံလောက်ပဲရှိနေတာဖြစ်တယ်လို့ဆန္ဒပြသူတွေကိုအင်အားအလွန်ကျွမ်းတုံးနေဆိုတာမဟုတ်မှန်ကြောင်းလည်းညှင်းဆုပ်ထားပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်ဆာမေလာထဲမှာရုရှားနိုင်ငံကိုတောက်ရောက်မှာဖြစ်ပြီးပဋိပက္ခတွေတင်းထန်နေတဲ့မြန်မာအပေါ်ဝင်နိုင်ငံတွေအရေးကိုဆွေးနွေးဖို့ရှိတယ်လို့ကုလသမဂ္ဂဆိုင်ရာရုရှားဒုတမကြီးလင်မစ်ထရီပေါ်လျန်စကီကကျေတပင်းနေမှာသတင်းတောက်တွေကိုပြောပါတယ်။ရုရှားပေါ်မှာနိုင်ငံတကာကဝေဖန်မှုတွေတိုးလာနေချိန်မှာအတွင်းမှုချုပ်ရဲ့ရုရှားခီးစဉ်ထွက်ပေါ်လာတာဖြစ်ပါတယ်။အတွင်းမှုချုပ်ဟာမေလ7ရက်ကနေ13ရက်နေ့အထိမော်စကိုမြို့တော်မှာရှိနေမှာဖြစ်ပြီးရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ဖရော့ဖ်နဲ့ညှိနှိုင်းဆွေးနွေးမှုတွေကနေတိတ်ကောင်းမွန်နဲ့ရလကောင်းနေရမယ်လို့မျှော်လင့်ထားကြောင်းလည်းလင်မစ်ထရီပေါ်လျန်စကီကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဒါပေမဲ့ဒီခီးစဉ်အတွင်းရုရှားသမ္မတဗလာဒီမီယာပူတင်နဲ့တွေ့ဆုံဖို့ရှိမရှိတော့မပြောပါဘူး။ရုရှားမှာပြုလုပ်မဲ့ဆွေးနွေးပွဲတွေအတွင်းအတွင်းမှုချုပ်ဟာယူကရိန်းအရေးကနေဆီးရီးယားအရေးအပြင်ပဋိပက္ခတွေဖြစ်ပွားနေတဲ့မြန်မာအရေး၊လီဗျားနဲ့အာဖဂန်နစ္စတန်အရေးတွေလိုကဏ္ဍစုံကိုဆွေးနွေးဖို့ရှိတယ်လို့ပြောပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလစစ်တပ်အာဏာသိမ်းပြီးခဲ့တဲ့နောက်ပိုင်းမတိမငြိမ်ဖြစ်နေတဲ့မြန်မာနိုင်ငံပြည်ထောင်စုကိုမြန်မာပြည်သူတွေပဲဖြေရှင်းတာမျိုးလိုလားကြောင်းရုရှားအစိုးရကပြောကြားထားတာဖြစ်ပါတယ်။ဒါပေမဲ့မြန်မာအရေးအတွက်ရုရှားကတိတ်ကိုစိုးရင်တလို့မြန်မာနိုင်ငံမှာဖြစ်ပေါ်နေတာတွေကိုတေချာဂရုစိတ်စောင့်ကြည့်လေ့လာနေကြောင်းရုရှားအစိုးရပြောခွင့်ရကတနင်္လာနေ့မှာပဲပြောကြားခဲ့တာပါ။မြန်မာနိုင်ငံမှာအရတားပြည်သူတွေတေဆုံးဒဏ်ရာရတဲ့အထိလှုပ်ဆောင်နေတဲ့စစ်တပ်ရဲ့လုပ်ရက်ကိုပြင်းပြင်းထန်ထန်ရှုတ်ချကြောင်းရုရှားအစိုးရကပြောကြားထားတာဖြစ်ပါတယ်။ကျေဇပင်းနေမနဲ့အစောပိုင်းမှာမကွေးတိုင်းထဲမှာရှိတဲ့မကွေး40စခန်းနဲ့မန္တလေးတိုင်းထဲမှာရှိတဲ့မိထီလာ40စခန်းတို့ကို အဝေးပြက်ပြက်ဆက်ရှော့တိုက်ဒုံးတွေနဲ့ပြစ်ခတ်တိုက်ခိုက်တာခံခဲ့ရပါတယ်ဒီလေးသက်စခန်းနှစ်ခုစလုံးမှာအပြည့်အစည်းကြီးကြီးမားမားတိတ်မရှိဘူးလို့စစ်ကောင်စီကကျေသပရင်းနေမှာပဲတရင်ထုတ်ပြန်ပါတယ်မကွေးလေးသက်စခန်းကိုတရားခွန်နဲ့မားမားရှော့တိုက်ဒုံး၄လုံးအပြစ်ခံရပြီးလူထိခိုက်ဒဏ်ရာရမှုမရှိကြောင်းနဲ့အစအဦးတစ်ခုအနည်းငယ်ထိခိုက်ကြောင်းစစ်ကောင်စီကပြောပေမဲ့ ဒေသခံတွေကတော့ဒီတိုက်ခိုက်မှုမှာစစ်သား၆ဦးလောက်ထိသေဆုံးတယ်လို့ပြောပါတယ်။တိကျအတည်ပြုလို့တော့မရသေးပါဘူး။မိခီလာ၄၀စခန်းဟာလည်းမနေ့ပိုင်းမှာပဲတရားခွန်နဲ့မမရှော့တိုက်ဒုံး၅လုံးနဲ့အတိုက်ခိုက်ခံရပြီးလူအဆောက်အအုံထိခိုက်မှုတော့မရှိဘူးလို့စစ်ကောင်စီကတင်းစားရှင်းလင်းပွဲမှာပြောပါတယ်။
ဒီကံရွာကရှုပ်နဲ့ဆန်းကံကကူးဦးပေါ်ရာပိုင်းရှင်တွေတို့အာဖက်ပြီးခေါ်ဆောင်သွားတယ်။ဖြစ်ချင်းကနေဒီကျွန်တော်မင်းမူတကားပေါ်တော့ဒီမကွေးနဲ့အနောက်ဘက်နဲ့တကားကိုကျွန်တော်တို့ဖြတ်တန်းအပြစ်မခံဘူး။နောက်ကကံပြားပေါ်ကျွန်တော်ဒီတဲ့ငမောက်ရင်းရင်းကြောင်းတက်ထွက်တဲ့ကံပြားတိုးခိတ်မှလည်းပဲဒီလိုအဲ့လိုသိပ်ပြီးတော့အဝင်ထွက်တယ်ဒီနေ့ကျချက်ဆောက်ဆောင်ရတယ်။ကျန်တဲ
快你的呢如果你人路路塞了比如你家在批发的因此嘛因此呢这么能够将大路面那样老师为比这个人那个七折三那边给咱了吧人工路路和七折三那边没有帮山牛总的比如你家了批批尿个喇叭大门水皮的干嘛有来等你牛奶嘛嘞路面的对不的对对比如开家吧嘞是的也别看潘新木的家嘛呗人工嘛路多了你的你要的站在那边 YBS Pascal 的帮忙吧阿拉丁姆三千的十月底过来个开家了吧大便毛了面带鸡趴干的味叫卖隔离不干尿牛人嘛路亚那起山那边个家的路学步摩刚国开蒙阳女人马绕脚脚的背路面的背给地路开家吧嘞德威马绕张大人西亚西亚马人的 engineer 的保温的德威是这样的事业吧嘞是在安娜等夜间啊撒地东南的地点前端是在那爷爷将他飘宽护照第三个的一大可能还在古有那种心理的特别那潘西看到这个东东里亚洲心理的路人家一见大家故意上手一天 AABB 个的人特别很大吧
ဒီရေအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်လေးကိုမနက်6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12.13 ပိုင်းဒိုမီတာ40 kHz 8413ပိုင်းဒိုမီတာ57 kHz 5895နဲ့ပိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်အမေရိကန်တံမဂျိုးဘိုင်ဒန်ရဲ့ရပောင်းတရာဆိုးရတန်းတွင်လွန်မှုကြီးကြပ်ဆိုင်ရာမူဝါဒတွေမှာအထက်ချရတွေ့ရပါတယ်။သမ္မတအောင်ဒေါ်နယ်ထရန့်လက်ထက်မှာဒုက္ခသည်အများဆုံး1000ကျော်သာလက်ခံမှုသတ်မှတ်ထားပေမဲ့သမ္မတဘိုင်ဒန်ဆိုရကတော့တသိန်း2000ကျော်ထိလက်ခံမှုကတိပြုခဲ့တာပါ။ဒုက္ခသည်တွေအခြေချနေထိုင်ခွင့်ရရေးအကူအညီပေးနေတဲ့အေဂျင်စီတွေကဝေဖန်တဲ့ပြင်းပြင်းထန်ထန်ထွက်လာပြီးတော့လက်ခံမဲ့အရေးအတွက်ကိုတိုးမြှင့်ဖို့ဒီလဆန်းမှာပဲသမ္မတမိတ်လက်မှတ်ရေးထိုးထုတ်ပြန်လိုက်တာဖြစ်ပါတယ်။မွတ်စလင်နဲ့အာဖရိကနိုင်ငံအများစုပါဝင်တဲ့နိုင်ငံပေါင်း73နိုင်ငံကနေအမေရိကန်ကိုလာရောက်ခွင့်တားမြစ်ထားတာကိုယူသိမ်းမှုမဲဆယ်စဉ်ကာလကကတိပြုထားတဲ့သမ္မတဘိုင်ဒန်ကစီးရင်းထဲမှာပါတဲ့နိုင်ငံကလူတွေရဲ့ပြည်ဝင်ဗီဇာလျှောက်လာတွေကိုလက်ခံဖို့လဲသမ္မတအမိန့်နဲ့ခွင့်ပြုခဲ့တာပါ။အရင်ဆိုရလက်ထက်ကလူမှုကြီးကြပ်ရေးမူဝါဒတွေကိုပြက်ပြက်နေတဲ့သမ္မတဘိုင်ဒန်ဆိုရကမက္ကဆီကိုနိုင်ငံနဲ့နယ်စပ်မှာတိုင်းကာတဲ့အစီအစဉ်ကိုလဲရပ်ဆိုင်းလိုက်ပါတယ်။သမ္မတထရန့်ကတော့တရားဝင်ဝင်လာသူတွေကိုတားဆီးနိုင်အောင်တတိုင်းကာဖို့လူတွေလို့ပြောထားပေမဲ့သမ္မတဘိုင်ဒန်ကတော့ပတ်စံဖြုံးတီးတဲ့လောက်ရဖြစ်ပြောထားတယ်လို့စာနာမှုကိုအခြေခံတဲ့လွှဲမှုကြီးကြပ်ရေးမူဝါဒတွေကျင့်သုံးမှုကတိပြုထားတာပါပထမဆုံးအချိန်ဖြစ်လွတ်တော်မှာဗိုလ်ထုနဲ့မင်းကွန်းပြောရမှာလဲလွှဲမှုကြီးကြပ်ရေးမူဝါဒမှာပြုရင်ပြောင်းလဲဖို့သမ္မတဘိုင်ဒန်ကတိုက်တွန်းထားပါတယ်အမေရိကန်ပြည်ထောင်စုမှာကိုဗစ်ကာယရောဂါကြောင့်ကန့်သက်ချက်တွေထုတ်ပြန်ထားတဲ့နယူးယောက်မြို့ကိုဇူလိုင်လ10ရက်နေ့ကစ ပြေဝလဲပတ်နိုင်မယ်လို့ညွှန်လင်းကြောင်းပြည်내အုပ်ချုပ်ရေးမှူးအန်ဒရူးကိုမိုကပြောလိုက်ပါတယ်။ဒါပေမဲ့လည်းခံမှန်းချက်ပြီးပြောဆိုတာမျိုးကတော့တာဝန်မဲ့ရရောက်တယ်လို့လည်းဘက်ဖလိုမြို့မှာခြာသွေးရင်းကကိုဗစ်ကရောဂါဆိုင်ရာသတင်းစာရှင်းလင်းပွဲအတွင်းပြောဆိုလိုက်တာပါ။ဇူလိုင်လ၁ရက်နေ့မှာကန့်သတ်ချက်တွေဖော်ရှားဖို့နယူးယောက်မြို့တော်ဝန်ပေတာပလက်စီယိုကခြာသွေးပြင်းစောပိုင်းကပြောဆိုခဲ့တဲ့အပေါ်မင်းမြန်ရမှာပြည်내အုပ်ချုပ်ရေးမှူးကမှတ်ချက်ပေးလိုက်တာဖြစ်ပါတယ်။မြို့တော်ဝန်ကတော့ကာဝယ်ဆွေးထုတ်ပြီးတဲ့သူ6တန်း3တန်းနဲ့တိုးတက်မှုရရှိနေတာကြောင့်ကန့်သတ်ချက်တွေရုပ်သိမ်းမယ်ကြောင်းမင်းမြန်ကမှပြောဆိုလိုက်တာပါ
။ It's time to set a goal for a full reopening in New York City and that goal is July 1st.
မြို့မျိုးကိုအပြည့်အဝပြန်လည်လည်ပတ်ဖို့ဒီမှတ်ချက်တစ်ခုချမှတ်ရမယ်အချိန်ရောက်ပါပြီ။ဒီမှတ်ချက်ကတော့ဇူလိုင်လ1ရက်နေ့ပါလို့မြို့တော်ဝန် WCU ပြောသွားတာပါ။ဒါပေမဲ့လည်းကန့်သတ်ချက်တွေရုပ်သိမ်းမှုနောက်ဆုံးဆုံးဖြတ်ချက်ကတော့ပြည်내အစိုးရဘက်မှသာမူတည်တယ်လို့လည်းပြောပါရယ်ပြည်내အုပ်ချုပ်ရေးမှူးကတော့ဇူလိုင်လမတိုင်ခင်မှာဘာတွေကျင်းပအောင်မယ်ဆိုတာမသိနိုင်သေးတဲ့ကြောင့်ခံမှန်းချက်မပေးတဲ့အကြောင်းပြောခဲ့ပေမဲ့ဒီထက်ပိုဆော့ပြီးကန့်သတ်ချက်တွေကိုရုပ်သိမ်းကောင်းရုပ်သိမ်းနိုင်တယ်လို့လည်းပြောဆိုခဲ့ပါရယ်ကိုဗစ်ကရောဂါတကြောပြန်ကူးစက်မှုတွေကြောင့်သေဆုံးသူတွေနဲ့ကူးစက်သူတွေကြာသပတ်လေးကလည်းဆန်ရှင်တင်များပြခဲ့တဲ့အိန္ဒိယနိုင်ငံမှာကာကွယ်ဆေးထိုးဖို့စီစဉ်နေပေမဲ့အခက်အခဲတွေလည်းကြုံရပါတယ်။ Session နေ့အထက်အရွယ်ရောက်သူတွေကာကွယ်ဆေးထိုးပေးမဲ့စီစဉ်စနစ်စတင်မှုအစိုးရကကြေညာထားပေမဲ့ New Delhi မြို့တော်အပအဝင်တချို့နေရာတွေမှာကာကွယ်ဆေးတွေအဆင်သင့်မရှိသေးဘူးလို့လည်းတာဝန်ရှိသူတွေကပြောဆိုနေပါတယ်။
मैं अभी वैक्सीन से नहीं है वैक्सीन के लिए हमने कंप्लीट टेस्ट किया
हेलो से कागजरी में शिरे बाहू कंपनी जी का ने सिरे मा ठा बारे यारा ने छछे अति ပြောရမယ်လို့ న్యూ ဒယ်လီ မြို့တော်ရဲ့ကျန်းမာရေးဝန်ကြီးစက်တရနာကုမာချန်ကစာသာပေးနေသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါလူကြီးတန်း1400လောက်ရှိရဲ့အိန္ဒိယနိုင်ငံမှာစီရင်နေကစအရွယ်ရောက်သူတွေကာဝယ်ဆေးထုတ်ပေးမဲ့အစီအစဉ်အတွက်စီရင်ပေးကြဖို့ဘူရူနီကအင်တာနက် website တခုဖွင့်လိုက်ပြီးမဲ့ website စာမျက်နှာကိုဝင်မရတာစီရင်ပေးလို့မရတာတွေရှိတယ်ဆိုပြီးဝေဖန်တယ်လေလူမှုကွန်ရက်တွေမှာထွက်ပေါ်ခဲ့တာပါအိန္ဒိယချင်းမယုံကြီးဌာနရဲ့စာသာပေးနေထုတ်ပြန်ချက်အရကိုဗစ်ကရောဂါကြောင့်သေဆုံးသူ3645ယောက်အပါအဝင်ကူးစက်သူလူနာသေ39,259ယောက်ရှိခဲ့တာကြောင့်တနေ့တည်းမှာအများဆုံးသေဆုံးမှုဖြစ်နေလဲစန့်ကျင်တင်နေပါဗျာအမေရိကန်ပြည်ထောင်စုမှာ2019ခုနှစ်သကောင်စီးရင်ပေါ်လေးလာဆန်းစစ်ချက်အရအာရှຫນွေဘွားအမေရိကန်လူကြီးဟာ24တန်းရှိကြောင်းဖြူးသုတေသနဌာနရဲ့ကြာသပတေးထုတ်ပြန်ချက်မှာဖော်ပြထားပါတယ်။2060ပြည့်နှစ်မှာအာရှຫນွေဘွားအမေရိကန်လူကြီးဟာ46တန်းအထိရှိလာနိုင်တယ်လို့လည်းဝါရှင်တန်ခြေဆိုင်သုတေသနအဖွဲ့ကအရင်ကခန့်မှန်းထားပြီးအမေရိကန်မှာရွှေ့ပြောင်းချေချတဲ့လူမျိုးတွေထဲအများဆုံးဖြစ်လာနိုင်တယ်လို့လည်းပြောဆိုထားပါတယ်။အာရှຫນွေဘွားအမေရိကန်တွေအားလုံးဒီကဟာအရှက်စကူးနိုင်ငံကဖြစ်ကြပြီးဒီထဲမှာတရုတ်လူမျိုး23ရာခိုင်နှုန်းရှိတယ်လို့လည်းစစ်တမ်းမှာဖော်ပြထားတာပါအမေရိကန်ရောက်အာရှနယ်ပေါ်ရဲ့45ရာခိုင်နှုန်းကအနောက်ဘက်ခြမ်းပြည်နယ်တွေမှာနေထိုင်ကြပြီး24ရာခိုင်နှုန်းကတော့တောင်ပိုင်းဒေသကပြည်နယ်တွေမှာနေထိုင်တယ်လို့လည်းပြောပါရယ်ဖြူးစုရီသနဌာနရဲ့2019ခုနှစ်စစ်တမ်းမှာတော့အမေရိကန်မှာတရားမဝင်နေထိုင်တဲ့လူပေါင်း10,000ခွဲနဲ့24ရာခိုင်နှုန်းလောက်ဟာအာရှကဖြစ်ကြောင်းတွေ့ရှိထားတာပါအာရှနယ်ပေါ်အမေရိကန်စစ်စုပေါင်းရဲ့59ရာခိုင်နှုန်းကတော့ပြည်ပနိုင်ငံတစ်ခုခုမှာမွေးဖွားခဲ့သူတွေဖြစ်ပါတယ်။2000ပြည့်နှစ်ကနေ2019ခုနှစ်အတွင်းကိင်္ဂလန်တွေအရဘူတန်နီပေါနဲ့မြန်မာနိုင်ငံတွေကရောက်လာသူတွေရဲ့လူကြီးထူထပ်မှုနှုန်းဟာအများဆုံးဖြစ်ခဲ့ပြီးလာအိုနဲ့ဂျပန်တို့ကတော့အနည်းဆုံးဖြစ်တယ်လို့လည်းဖော်ပြထားပါတယ်ခင်ဗျာ
။မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုအောင်ဝင်းဦးတို့ကပြောပြပေးသွားတာပါ။သောတာချင်းနဲ့အခုနားဆင်နေရတဲ့ VOA American အတန်းရဲ့အစီအစဉ်တွေကို burmese.voanews.com internet seminar ကနေလည်းအချိန်ထဲမှာပဲထုတ်လွှင့်ပေးနေပါတယ်။အခုချိန်ကဆက်လို့သတင်းစာရင်းနဲ့သတင်းပေးပို့ချက်တွေကိုဆက်တိုက်တင်ဆက်ပေးပါမယ်။အာနာတိုင်းစစ်ကောင်စီတပ်တွေကလိုက်လံရှာဖွေဖမ်းဆီးနှိမ်နင်းနေတာကြောင့်ရင်းမပင်မြို့နယ်နဲ့ကဏီမြို့နယ်တဝိုက်ကျေးရွာတို့တွေဟာနီးသက်ရွာရွာတွေနဲ့တောအုပ်တွေထဲထွက်ပြေးတိမ်းရှောင်နေရတာသတင်းနှစ်ပတ်ကျော်ကြာလာပြီဖြစ်ပေမဲ့အခုထိအိမ်မပြန်နိုင်သေးပဲဖြစ်နေပါတယ်။ထောင်ချီတဲ့ထွက်ပြေးတိမ်းရှောင်သူတွေဟာတောတောင်တွေရဲ့အရေးပေါ်အစားအသောက်နဲ့စေဝါအကူအညီတွေလိုအပ်နေတဲ့အကြောင်းကယ်ဆယ်ရေးအဖွဲ့ဝင်နဲ့ဒေသခံတချို့ကပြောပါတယ်။ဒီအကြောင်းကိုကိုညံဝင်းအောင်ကဆက်သွယ်နေမြန်တင်ပြထားပါတယ်
။ဟုတ်ကဲ့ပါ။စကိုင်းတိုင်းရင်းမပင်နယ်ကဏီမြို့နယ်တဝိုက်ကဆရာနာသိန်းစန့်ကျင်တဲ့ကျေးရွာတပိတ်စစ်ကြောင်းတွေကိုစစ်ကောင်စီတပ်တွေလာရောက်ရှင်းလင်းပစ်ခတ်ရာကဒေသခံတွေကလည်းရရလက်နဲ့အနေငယ်နဲ့ခုခံပစ်ခတ်ပြီးနောက်မှာစစ်တပ်ကပုံပြီးအကြမ်းဖက်နှိမ်နင်းလာတဲ့အတွက်ဒေသခံတွေရွာလုံးကျွနေပါဘေးလွတ်ရာကိုရှောင်တိမ်နေကြရတာပါပြီးခဲ့တဲ့သတင်းပတ်အတွင်းရ
ยิ่งไม่เป็นขยันกับไปอุ้งสู้ตีกงยานเนี่ยตีอาเป็นยัวจ้าเปลี่ยนแปลงพิการมุจจ์กุโลชองเดียร์เนี่ยชินิมิวพิลายาบีอเมียสุฮาทุกเจนีเองมาเปลี่ยนนายพินิยาเรลูอเมียมาพอลูเร่ดีตากันยูทมีตูกาบีโอเอโกพิโอวาเร่ไม่ต้องมาละตีกงยานเนี่ยว่าปอนาตีอาเป็นยามาเอเยคเซนโดมาสิกาเซ่ใจเบรกเซ่เบต้าดิเน่ว่าปอคุโลมียาลาโร ก็ฟังว่าตัวอย่างรู้ว่าปอนักฟิวว่ารู้ตัวเองเนี่ยมีบางคนรู้เนี่ยเองเจ้าในเนี่ยมีทางไม่ใช่เดียวคือที่เขาสีเดียบเดียแล้วเราเนี่ยเราจะไปดูที่เดียวจะไปดูเลยดูตัวเองดูว่าอย่างนี้ถ้าสีไม่ใช่ยังไงล่ะดูตัวเราดู
ดีดีก็ดูดูยังแต่โอ้ยโอ้ยเนาะตัวเจ้ามันเองมันอารมณ์เสียไปหมดจริงๆเช่นที่แล้วก็นิมิวเนี่ยมาอยู่ยิ่งมาเป็นนิมิวเนี่ยดีมาว่าสิ่งสิ่งที่ดีก็อยู่อะไรเดียวเหงาชาวพื้นพันธุ์สิ่งมือเดียวเนี่ยจะพิจารณาเขาพิจารณาเนี่ยนะแต่ในบางวันเช่นสิ่งที่พิจารณาลูกก็นิดเดียวกันดูอะไรเปลี่ยวอะไรจริงๆส่วนใหญ่ตัวก็นิมิวเนี่ยมาสังเกตการณ์ใดอย่างนี้อยู่อยู่อะไรสักไม่เหมือนกัน
เราไอ้ยังไม่เป็นนะก็เป็นตั้งแต่เป็นว่าตัวมีตัวมาไม่หูยาดูแล้วว่าย้อนแล้วตัวไอ้ที่เรียกว่าไอ้หนุ่มเตรียมตีระบาดเนี่ยดูว่าเนี่ยไอ้ตัวกูดูเลยอะไอ้ยาดมยามาไอ้ยาเวนยามาหูยาดูแล้วมาจากไอ้บาดเนี่ยจีวาดีอะตัวนั้นทับยาดันอุ้งส่วนยังดีอะไปเนี่ยไอ้ดีตามาหูยาดตัวนั้นเราเจ้าตัวดีเด็ดจริงชาวเนี่ยดูดี
สาดเอาเย็นเนี่ยเยอะเพียงเยอะกว่ากูยี่เดียวรู้อะไรเจ้ากันยี่เดียวกันงับเจ้าว่าเลยไอ้ที่ดีนี่ยังมีมาสุดเลยมัวอะไรจ้าละเนาะมัวอะไรจ้าละเลยส่วนเจ้าเนาะสิบเอ็ดสองยี่สิบสองเนาะแต่พระมาดงอันจริงแต่จุดจงเรื่องมีสิ่งส่วนตัวปารีสตัวยี่ยี่ว่าไม่ส่วนเลยไม่เป็นมีเจ้ามีองค์ปู่ยี่เดียวมาเนี่ยผู้ฟ้าหรือกลิ่นตัวเรียบร้อยแล้ว โอ้ที่เกาหลีกูสู้ยังไงมีทางมีมาสีว่าเลสินยาดูรู้ชินเนี่ยที่การเราโอ้สั่งยาสีเนี่ยจังหวะรู้เข้าสู่ระดับดีขมาวดงเนี่ยที่ยาดูรู้สั่งยังจอมาจังหวะรู้ปีโป้ปีออกมากูรู้สั่งยาอะไรสักอย่างดูวิญญาณอะไรมีทางมีมาสีเยอะเลยแต่ท่านครูจังหวะน่าเยสระเราปีไหนเนี่ยมีทางมีมาสีว่าสักอย่างยาตัวที่เราที่เราเนี่ยคุณเนี่ย
การเงินสักสองหมื่นเนี่ยมีอะไรมาหรอตอนนี้สิ่งนี้ตัวที่ตัวเจ้ามีเนี่ยกูมีการเงินอยู่ยังมีอยู่ไหมตัวเจ้ามีเงินมาไหมที่เป็นไว้เยอะมาสองหมื่นยานนี่เจ้ารู้ตัวเจ้ามีอะไรสักหนึ่งยานนี่เจ้ารู้โอ้ตัวเจ้ามีอะไรสักหนึ่งยานนี่เจ้ารู้สิ่งสิ่งที่ยังอันนี้กูชอบเรื่องนี้ตัวเรื่องนี้นิสัยอะไรที่ได้มาชีวิตลูกคนเราเนี่ยไม่สุ่ยไอ้ที่ได้กันนี่ด้วยสิว่าอีบอลรู้อะไรชีลามาพี่เจ้า
ยังไม่เป็นดีด้วยกันมีตัวมีกันเปลี่ยวไปเลยตัวอีบอลรู้จักกันหรอผู้น้องเจ้าตัวมาซาดีอะไรไม่ใช่หรอมาดูซาวดาวฟูเซนซีดูเจเนตีลูบอกแต่มาดูลูกดีนี่อะไรเปลี่ยวกูผู้น้องเจ้าเยอะไปเนี่ยตัวซาเนี่ยชาเบียบีเจ้าก็ยาวตัวแม่ตัวมวยดีขึ้นเลยจ้ะตัวนี้อะไรเลย
อันที่นั่นยาวลามาลาลูดูรอดูรอเนี่ยดูสู้ยังไงเนี่ยมีเนี่ยอะไรเสด็จเป็นเลขใครมาพูดนี่เลยไม่ยาวอะไรตัวมวยดียาวตัวมาดูยังจะไม่ยาวเลยที่ใช้ตัวแม่ยี่บอลรู้อันนี้เลยที่นี่อะไรโอ้ใช้ตัวยี่ยาวจะไม่ยาวคุณน้องจะมาดูรู้อันนี้อะไรเสด็จตัวที่เดินเข้ามาดูดีฮะก็นิมิวเนี่ยยังไม่เป็นมิวเนี่ยจ้าก็จีว่าดีด้วยกันนี่ที่จะมาเลยเนี่ย คุณยังไม่เอาเสด็จมีเนี่ยทาร่าบ้างยามานั่งมาเสียอนาติมุสันจิยิลูกชายนี่จะดูวิโก้พันธุ์สิ่งในเนื้อหมูเรื่องนี้อะไรลูกนี่หรอมาลูกชายดูกูรังโก้พันธุ์มีเงินตัวเองมีด้าซูวันนี้ก็ข้อสังตัวหลังนี้รู้สิ่งนี้บ้างเลยมีด้าซูวันนี้ก็จะแสดงตัวมีพันธุ์สิ่งนี้เลยจังจังงงอะไรแต่เรื่องก็ไม่สมยามงกันเต็มยาบ้างไหม
เสียอนาเสียงสันจิยิลูกชายไม่เป็นไม่พิจารณ์ CDM ซาร์เลย เสียหน้าเต็มหูสั่นเจนเลือดช้ำหมดเลยมาพี่ดูเรื่อยสุยาวันนี้เนี่ยมีอาบยาป่าวงเกล้าต้องลานีบาสีลาบีพี่บาร์เลยเสียจะพักกันเลยไอ้ลูกกังวลสันดาบยาดูเรื่องก็เพียงแค่ผิวเคลือบพันสิ่งผู้เรื่อยสั่นลงนี่บาร์เลยอ่ะคุณเอาไปกูรันลูกชายสันดาบยาเนี่ยดูเรื่องดามเขาดอเวมีด้าส่วนเรื่องก็ว่าพี่อาบีอะไรสีลานี่บาร์เลย
မိုးကုံမြို့ရွာသားရွာကျေးရွာဘာနဲ့အလဲတန်းဆီယာမတူကိုစီဒီအမ်နှုတ်ရှားမှုမှာပါဝင်တယ်လို့ဆိုပြီးတော့အိမ်မှာလာရောက်ဖမ်းဆင်မှာသူ့ကိုမတွေ့တာကြောင့်အမေဖြစ်သူနဲ့အကိုဖြစ်သူတို့ကိုစစ်တပ်ကပြီးခဲ့တဲ့မလ၂၈ရက်နေ့ကဖမ်းဆီးခေါ်ဆောင်ခဲ့ပါတယ်မိုးကုံမြို့မှာရဲစခန်းမှာဖမ်းဆီးခံထားရတဲ့သူတို့ကိုမိသားစုဝင်တဦးနဲ့မှတွေ့ခွင့်မပေးဘူးလို့မိသားစုဝင်တယောက်က
ကြတော့အမတနီယာရှောင်းနေတဲ့အချိန်မှာဒီအမေနဲ့ကိုဖမ်းခေါ်လာတာပေါ့ဖြစ်နေတဲ့တိတဲ့တိုင်းပေါ့အကုန်လုံးသမီးမရရင်အမေဖမ်းသားမရလို့ရှိရင်အမေဖမ်းအဲ့လိုမျိုးပုံစံဖြစ်နေတဲ့အချိန်မှာဘလုံးမလုံးလုံးမှုတော့မရှိဘူးကြခင်ဗျာတော့မလေးကအမေကအေးချုပ်ပြန်နေပုံဆက်လာတာပေါ့နော်ပုံဆက်လာတယ်ပုံဆက်လာတော့ကျတော့သူအမကိုပြန်လာခိုင်းတာပေါ့နော်ဒါပေမဲ့ဒီသူကအစင်ကြည့်ပြီးပဲအမောက်ပဲဆိုင်းကျင်တာပေါ့ဒါပေမဲ့ကျွန်တော်မယုံရဘူးဗျဘာလို့အထဲမှာသူတို့မိန်းလေးတယောက်ဆိုင်းသွားသူတို့ဘလို့လောက်ကြမယ်ဆိုကျွန်တော်မယုံရဘူးမလဲရဲဘူးကျွန်တော်တို့အမေနဲ့အကူနဲ့ကျတော့စာနာကြတာတွေပါတယ်တစ်ခါမှလည်းလိုက်ခဲ့ဘူးလားမကြည့်ဘူးအိမ်မှာဈေးတိုင်းဖွင့်လာတဲ့အတွက်ဈေးတိုင်းထိုင်ရောင်းလာပဲရှိတယ်ဗျအမကလည်းအဲ့လိုပုံမှန်ဆက်ပြီးဆွဲထားတာမရှိဘူးအမေနဲ့အကူလည်းပုံမှန်ဆက်ဆွဲထားတာမရှိဘူးဗျ
အခုလိုမျိုးသူတို့အဖမ်းခံခဲ့ရပြီးတဲ့နောက်မှာဂျန်နဲ့မိသားစုဝင်တွေလည်းမလုံခြုံသလိုခံစားရတဲ့အတွက်အိမ်ကိုပြစ်ပြီးတော့မိသားစုတွေတကွဲတပြားရှောင်ပုန်းနေရတယ်လို့ပြောပါတယ်။အာနာရှင်စန့်ကျင်ရေးလှုပ်ရှားမှုလုပ်တဲ့ပညာရေးဝန်ထမ်းဆရာမတွေဆရာဝန်တွေအပြင်တခြားနိုင်ငံဝန်ထမ်းတွေကိုလည်းတက်မတော်ပြိုကွဲအောင်လှုံ့ဆော်လှုပ်ဆောင်မှုပုံမှန်905ကာကြီးနဲ့တရားစွဲဖမ်းဝရန်ထုတ်ထားပါတယ်။လုံခြုံရေးအရာမအမီမဖော်လို့တဲ့ပြည်မျိုးကံတယောက်ကလည်းသူ့ကိုအလိုရှိလို့အိမ်ကိုဝင်ရှာချိန်မှာသူမရှိတာကြောင့်သူအမျိုးသမီးအမေနဲ့ညီကိုဖမ်းဆီးခေါ်သွားတယ်လို့ကာယကံရှင်က VOA ကိုပြောပါတယ်သူကတော့လက်လုံပုံလုံးတယ်ဆိုတဲ့တန်တရားနဲ့သူ့ရဲ့အိမ်ကိုဝင်ရောက်ရှာခဲ့တာဖြစ်ပါတယ
်ကျွန်တော်ရဲ့တငယ်ချင်းနှစ်ယောက်ပဲပစ္စည်းပေါ့နော်ကျွန်တော်ထိမ့်သိမ်းထားတဲ့အပေါ်မှာမူတည်ပြီးတော့ကျွန်တော်ကိုလိုချင်တယ်စစ်မယ်ရှင်းမယ်ပေါ့နော်ကျွန်တော်အနေနဲ့ရင်ဆိုင်မှုကြတော့တော်တော်လေးခံနေကြဗျအကူအညီပေးထားတဲ့အဲ့ဒီတငယ်ချင်းနှစ်ယောက်ကလုံးဝအဆက်အသွယ်မရဘူးဖြစ်နေတယ်ခင်ဗျစိတ်ရသာတို့နဲ့အဆက်အသွယ်ရမယ်ဆိုရင်ဖြည့်ရှင်းနိုင်ပါတယ်ခင်ဗျပစ္စည်းတွေကဘာပစ္စည်းတွေလဲဆိုတော့သူကရင်မရှိကြောက်လို့တဲ့လောက်ွက်သမားတွေပါခင်ဗျာကျွန်တော်ကလည်းဒီ brand နဲ့ပတ်သက်လို့တင်တာမျိုးလို့ line ပေါ်မှာတင်တာမျိုးလို့ပေါ့နော်တရားဝင်ထုတ်ပြန်ထားခြင်းမရှိပါဘူးခင်ဗျာ
ကြားတာတော့သူတို့ကိုဒီတစားကန်အဖြစ်ထိမ့်သိမ်းထားတယ်လို့ပဲကြားပါတယ်ခင်ဗျာဟိုထောင်ချတာတို့အမှုဖွင့်လာတော့မရှိပါဘူးခင်ဗျာအမှုလုပ်လို့ရတဲ့တက်စီကန်ပစ္စည်းတွေမရှိပါဘူးခင်ဗျာဒီလိုအပြစ်မရှိတဲ့လူတွေအလကားအတက်ပြစ်သိမ်းနေကြအကြောင်းမရှိဘူးဗျာနောက်ဆုံးကျွန်တော်မှာအပြစ်ရှိတဲ့လူယူဆလို့တန်တရားကြည့်ဆိုကျွန်တော်ကပဲဟိုတိတ်တိတ်ရင်ဆိုင်ပါပေါ့နော်ဒီကမှမဆိုင်တဲ့လူမျိုးတစားကန်မလုပ်တင်ပါဘူးဒီတစားကန်လုပ်တယ်ဆိုတဲ့ဟာတွေကအဖွဲ့အစည်းတည်းရဲ့အနေနဲ့ဒါမမြင်ရတဲ့အလုပ်ပါအဲဒီသကုဒ္ဓမြဆိုင်ဆိုင်ကဒါလုပ်နေတာပါပ
ါဧပြီလ16ရက်နေ့ကလေးကဖမ်းဆီးခေါ်သွားခဲ့တာဒီနေ့ဆိုရင်တော့ရက်ပေါင်း20နီးပါးရှိပေမဲ့သူ့အစားဖမ်းခံထားရတဲ့ဇနီးအမေနဲ့ညီတို့ကိုပြန်လွှတ်မပေးသေးပဲဆက်ပြီးတော့ဖမ်းထားတယ်လို့ပြောပါတယ်မြန်မာနိုင်ငံမှာတပ်မတော်ကအာဏာသိမ်းယူထားတာရက်ပေါင်း90နီးပါးရှိချိန်မှာဖမ်းဆီးခံထားရသူ3400ကျော်နဲ့ပါဝါရထုတ်ခံထားရသူ1200ကျော်ရှိတယ်လို့ဒီစီးရင်တွေကိုပြုစုနေတဲ့နိုင်ငံရေးအကြီးအကဲများကူညီဆောက်ရှောက်ရေးအသင်း AAPP ကပြောပါတယ်။အာနာသိန်းနာဆာကစစ်ကောင်စီကတော့ AAPP ရဲ့စီးရင်တွေဟာဖောင်းပွားအောင်လုပ်ထားတဲ့စီးရင်တွေဖြစ်တယ်လို့တုံ့ပြန်ထားပါတယ်ရှင်
။မဆုမြတ်မောတင်ပြသွားတာပါ။ထိုင်းနိုင်ငံမဲဟောင်းကောင်ပြည်နယ်နဲ့နှီးတဲ့ကရင်ပြည်နယ်ဖပွန်ခိုင်တော်လထနဲ့နှီးတဲ့နေရာမှာမြန်မာစစ်တပ်က2ရက်ဆက်တိုက်တိုက်လေယာဉ်တွေတုံးပြီးကရင်ကျွော်ရီအပေါ်ဘုံကျဲတိုက်ခိုက်ခဲ့ပါတယ်။အဲ့ဒီဘုံကျဲတိုက်ခိုက်မှုကြောင့်မြန်မာနယ်စပ်နဲ့ကပ်နေတဲ့ထိုင်းရွာတွေကရွာသားတွေလည်းထွက်ပြေးနေကြရပါတယ်။ဒီသတင်းအပြည့်စုံကိုတော့ VOA သတင်းတောက်မအေးအေးမှာကတင်ပြပေးပါမယ်
။ထိုင်းမြန်မာနယ်စပ်ဖြစ်တဲ့ကရင်ပြည်နယ်တော်လဲထဒေသမှာတပ်ဆွဲထားတဲ့စစ်တပ်ခြေကုပ်စခန်းတစ်ခုကို KNU တပ်မ9ကဧပြီလ28ရက်နေ့ကတိုက်ခိုက်သိမ်းပိုက်လိုက်ခဲ့ပြီးတဲ့နောက်အဲ့ဒီဒေသအပေါ်စစ်တပ်ကတိုက်လေရင်နေနဲ့ဘုံကျဲတက်ခတ်ခဲ့ပါတယ် KNU ထိန်းချုပ်ထားတဲ့နေမြေထဲမှာရှိတဲ့ကရင်ရွာတွေအပေါ်28ရက်နေ့က3ကြိမ်28ရက်နေ့ကတစ်ကြိမ်လေရင်နေနဲ့ဘုံကျဲခဲ့တယ်ဆိုပြီးကရင်လူမှုအဖွဲ့အစည်းတွေကပြောပါတယ်အဲ့ဒီရွာတွေမှာနေကြတဲ့ထောင်နဲ့ချီရှိတဲ့ကျေးရွာသားတွေဟာနှိစက်ရတောတောင်နေတဲ့ထွက်ပြေးနေရတယ်လို့တန်လွေမြစ်ကိုဖြတ်ကျော်ပြီးထွက်ပြေးလာနေကြတာတွေလည်းရှိနေပါတယ် KNU ကရင်လက်နက်ကိုင်အဖွဲ့ကတင်လိုက်တဲ့တော်လဲထမြန်မာနယ်ကြားစစ်ခြေစိုက်စခန်းနဲ့အနီးဆုံးမှာရှိတဲ့ထိုင်းနိုင်ငံဘက်ကကျေးရွာတွေကရွာသား200ကျော်အပါအဝင်မြန်မာဒုက္ခသည် 2,000 လောက်ဟာနေအိမ်တွေကိုဆွတ်ခွာပြီးထွက်ပြေးနေကြပါတယ်။ထိုင်းအနာပိုင်းဘက်ကစစ်ပြေးဒုက္ခသည်တွေထွက်ပြေးလာကြတာကိုယာယီခေလုံးဝင်ပေးထားပေမဲ့အဲ့ဒီနေရာကိုသတင်းယူခွင့်ကိုတော့ပိတ်ပင်တားမြစ်ထားပါတယ်။ကရင်လူခွင့်ရေးအုပ်စုကပြောရေးဆိုခွင့်ရှိသူစောနန္ဒစုကတော့ကရင်လူမှုအဖွဲ့အစည်း40ကျော်စုပေါင်းပြီးဒုက္ခသည်တွေကိုထိုင်းဘက်ကလက်ခံပေးဖို့တောင်းဆိုထားတယ်ဆိုပြီးပြောသွားပါတယ်။
ဒီပြီးခဲ့တဲ့နေ့ရက်၃ရက်တုန်းကတချို့IDP တွေဆိုလို့ရှိရင်ခိုင်းဆိုရကနေပြီးတော့သူတို့ကမြန်မာပြည်ပဲရဲ့ချန်ပီယံပြန်နေခိုင်းတာပေါ့နော်အဲ့လိုမျိုးတော့ကျွန်တော်တို့ကြားရတယ်အတိအကျတော့ကျွန်တော်တို့လူပြောမယ်ဒီခိုင်းဆိုရအနေနဲ့ပေါ့လေအထက်ကြီးလာတဲ့တုန်းကတည်းကလူကျေတဲ့ဟိုပေါ့နော်ဦးနေခိုင်းခွင့်ပြုပေးဖို့ပေါ့နောက်ပြီးလို့ရှိရင်ဒီလူသားချင်းစာနာထောက်ထားမှုဆရာကူညီချော
และชิมาโร่สิ่งที่ทุกคนได้รู้ท่านนั่งเงียบเหงาสองปีนี้ก็สาดเงินเจ้าหนี้มาเนียบไปทับีท่านเด็กก็เนื้อเกิดดีกว่าเลยยี่บ่ไปทับอะไรท่านแม่ต้องจะเช่าเนื้อเจ้าจะไปวันนี้ก็ไม่สั่นเลยเนื้อจะเช่ามาลงจอยตัวเมียทับีสิบวันเช้าท่านนั่งเงียบไปเช่าไม่ยาวละอ๋ออันนี้ก็สองจีเนื้อเจ้าท่านเดินหนีมาเลยพบยาจ้าวเลย เนี่ยมาเสด็จเนี่ยตั้งยังมาแต่ก่อนเลยเพื่อนเลยด้วยไม่เอาสาวเนี่ยจะมาที่ไกลมือเลยสิล่ะเนี่ยท่านเป็นกูเลยสิบวันเนี่ยตัดแต่ลุตยามือเลยไม่ใช่ละอ๋อแต่สัญญาเลยเนี่ยนี่นายนี่เลยสูบีท่านเนี่ยจะให้วันนี้ท่านนะเจ้าเอ๋สูบีสิ่งดูมิสเตอร์เทนนิสยังกระกับเจ้าจ้าเกล้าวะอะคุณส่วนยังมาเสด็จเนี่ยเกี่ยนอยู่รู้แต่เพื่อนเสียบีจะลาด้วยสิ่งสิ่งเอ๋เชื่อกูสักคนนะคุณกูเกี่ยนอยู่แบบกับตั้งไปเลยจ้าเจ
ไอ้มาที่ศิษย์ใจเนี่ยปองลีเนี่ยปองเจ้าได้แค่มุกการีเราไม่รู้ที่เราพยายามเลยเช่นศิษย์ใจกูที่การยมหัวเนี่ยทุกที่ที่ได้แค่ที่ที่ทุกที่ที่ใครยิงน่ะเราบ่เนาะแต่เราจะไม่รู้ที่เราพยายามเลยที่ที่ทุกที่ที่มาทำใจใครแบบนี้เลยเปล่าเลยอย่าบอกเลยเนี่ยส่วนแรกขาจะรอทุกที่ที่ตัวเองลงเฉยไปใช่ยังว่าสิ่งนี้เจ้าอยู่ในใจอะไรที่รู้สิ่งเลยก็ชัวร์
ตอนนี้ไม่ได้มาสักทีปงชาวมีได้รู้ด้วยตัวสูงชิงและเท่าปานคุณเนี่ยชี้เจ้าก็น่าสุดยอดเจ้าคู่เชิงที่บ่นนั่นดีตลอดจะจอดที่มาแค่แค่เช่นนี้นี่เนี่ยตรงเดียบบ่ปีนี้เนี่ยมาแล้วนะสักคนเนี่ยนี่ตรงอ่ะเจ้อะคู่อยากไปมาตรงจริงเลยเนี่ยปงเจ้ไปใครตาลีเปลี่ยนนี่อ๋อเนี่ยบ่เลยเนี่ยเจ้าวันนี้ละเจ้าที่ต่างกันนั่นต้องเจ้าแล้วฮะปีนี้อยากกูติดชาวนี่จ้าบ่เลยแต่เรื่องเนี่ยนี่เด้ท่านเนี่ยจะมาแ Jobare. A Kuchenti, Tane Chichide, Payin Dokade, Rigaro, Niamatian and Yadibau. Nema Sita Peka, Mala, doing Boja Takai Muja, Kayen Pine, doing Yatana sell out this only be. Those are local of internet, and Yashi get a Lusuvare, Tamanga Bagale, Kian Yubuhune, Pika Yasetare Mugu Malainave, Takai Nira Pite Lule, Sita Yasrina Shinem Wemaro, Pyotake Varation.
Maima, the name people Tarawa. Luke Yeha, American Suya at the Yibare, a jong at the Kuchi Chang, Tamara Chuba Danga, Pyoja Tavare, Tamara Paitanga, Pyoja, Bo, Luke Yi Kongsonga, Jutu Lajavi, Lepu Lubia, who Luani, the Jang Tauja Javare, VOA, Tenderman Yi, at the end of Cindy Singh at the end people Jago, Kuzo Wen, Langa, India Pivame.
Yama Rashane, Kabaning, and Domiaga, Ninjans, or Sana Praja Durego, a champion Chuka Muriga.
President Biden is committed to putting human rights back at the center of American foreign policy. And that's a commitment that I...
Luke Yeha, American Nengenjai Muwara Ye Bare Kisaya Pite Sura, Tamara Biden Ga Tani Tan Piu Pyo Su Tha Bare, Eri Gadikuwa Gu, Jano Abawin, Nengenjai Tana Taku Lunga, Atu Be Ali Tha Bare.
American Nengenjai Wunji, Anthony Blinken Pyo Dora Ba. Tamara Trump Asuan and Nancy Lyon, Tamara Biden and Nangai Wunji Blinken Noha, Didi Dada, Quachare, Muarago, Chama, Sanyanija, Luke Yi, Junjin Duriga, Piobare. Tanepatalo, Amnesty International, Nangalunyan Tanago and Puejiga, Joan Linga, Sky Gatsin Kulu, Piobare.
The Biden administration has made this unequivocally clear that the Chinese
government's treatment.
Sarah Howinski Ale, Biden Soya Lukunye Bo Ayon Samugo Kulu Tongta Bare.
We saw sanctions on the International Criminal Court lifted. We saw the global gag rule for women.
ငါကရာဇဝိခုံရုံ ICC ကိုဖိတ်ပင်ချတာကိုရုပ်သိမ်းလိုက်တာကျမတို့တွေ့ရပါတယ်။ကမ္ဘာကျဝမ်းအမျိုးသမီးအခွင့်အရေးတွေထိန်းချုပ်ထားတာကိုပြန်ဖွင့်ပေးတာ။လိင်လူချင်းချစ်ခင်သူတွေရဲ့အခွင့်အရေးကိုထောက်ခံတာ။အရက်ဖက်အဖွဲ့အစည်းတွေကိုထောက်ပံ့ပေးတာတွေလည်းတွေ့လာရပါတယ်။အထူးသဖြင့်နိုင်ငံသားရေးဝန်ကြီးဘလင်ကန်ကလူ့ခွင့်ရေးကိစ္စကိုမကြာခဏပြောနေတာကိုတွေ့လာရပါတယ်။
ဒါပေမဲ့အရှိလေပိုင်းလိုနေရာတွေမှာဒီတဲ့ပို့တိုးတက်အောင်လုပ်လို့ရနေသေးတယ်လို့ဟိုဝင်းစကီးကထောက်ပြပါတယ
် There have also been some missteps. So things that are very practical and not just statements.
အမားလုခဲ့မိတာတွေလည်းရှိပါတယ်လက်တွေ့မဆန်တဲ့ကိစ္စကိုဥပမာပေးရမယ်ဆိုရင်တော့ UAE နဲ့အီဂျစ်နိုင်ငံတွေကိုလက်နက်တွေရောင်းချတဲ့ကိစ္စတွေပါဒါကြောင့်ကျမတို့အနေနဲ့လုံဆရာတွေအများကြီးကြံနေပါသေးတယ်
လူခွင့်ရေးကိစ္စကိုလေတံပြောင်းပြောဆိုလာတာဟာအရေးပါတဲ့အချက်ဖြစ်ပေမဲ့ရုရှားနဲ့တရုတ်တို့ရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုဘိုင်ဒန်အစိုးရကဘလို့အရေးယူမလဲဆိုတာဟာတကယ့်စင်ခုံမှုဖြစ်တယ်လို့ Center for American Progress ကဘရိုင်းကတူလစ်ကပြောပါတယ
် Having Secretary of State Tony Blinken say that what's happening to the Uyghurs in China is a genocide is one thing
တရုတ်နိုင်ငံကဝီဂါလူမျိုးတွေအစုလိုက်အပြုံလိုက်အသက်ခံရတဲ့ကိစ္စကိုဝန်ကြီးဘလင်ကန်ပြောတာကတပိုင်းဖြစ်တယ်လို့ဥရုယာတီနဲ့ကတ်ယောဂါကိစ္စတွေမှာတရုတ်နဲ့ပူးပေါင်းဆောင်ရွက်မှုရနိုင်မှုလှုံ့ဆော်တာကလည်းတခြားကဏ္ဍဖြစ်ပါတယ်
။အိန္ဒိယအပါအဝင်နိုင်ငံတချို့မှာကိုဗစ် -19 နဲ့သေဆုံးသူတွေများပြားလာနေတဲ့အချိန်အရေးပါတဲ့အခွင့်အရေးဆိုင်ရာကိစ္စရပ်တွေကိုကူညီပေးခြင်းဟာလည်းအထူးလိုအပ်ကြောင်းကြွန့်ကျင်သူတွေကထောက်ပြကြပါတယ်။အသက်ကယ်နိုင်မဲ့ကာကွယ်ဆေးတွေဆင်းရဲတဲ့နိုင်ငံတွေရနိုင်ရေးအတွက်အမေရိကန်နဲ့တခြားချမ်းသာတဲ့နိုင်ငံတွေကညာနာမူပိုင်ခွင့်တွေကိုဖြည့်လျှော့ပေးကြဖို့လူခွင့်ရေးပညာရှင်တွေကထောက်ပြပြောဆိုနေကြပါတယ်ခင်ဗျာ။
American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလွှာဖြစ်တဲ့ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။ VOA မြန်မာပင်မစာမျက်နှာကသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာကိုတောင်းယူနိုင်ပါသေး။နောက်တနေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bami@voanews.com စီကိုဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုအီးမေးလ်လိပ်စာကိုရေးပို့လိုက်ပါ။အီးမေးလ်လိပ်စာကိုတိကျနှာအောင်ရေးပေးလိုက်ဖို့တော့မမေ့ပါနဲ့နော်။နေ့စဉ်ဒီနေ့နှစ်ကြိမ်ပို့ပေးတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစင်နေတဲ့သတင်းအချင်းချုပ်တစုတစည်းတဲ့ရရှိသိရှိနိုင်အောင်လို့စီစဉ်ပေးထားပါ။ VOA ပရိသတ်တွေအတွက်သတင်းတွေကိုကျမတို့ရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်လိုကနေအရောက်ပို့ပေးနေပါလိမ့်ရှင်။
ဒီအမေရိကန်အတန်ရဲ့တောက်ကြန်နေမနက်ပိုင်းစီစဉ်နေနားဆင်နေရတာပါအခုကမှတော့အပတ်စဉ်ကဏ္ဍတွေကိုစတင်တင်ဆက်ပေးပါမယ်မြန်မာပြည်မှာစစ်အာဏာသိမ်းတိုင်းပြစ်စည်းခြင်း၅ပါးနဲ့ကြုံတွေ့နေရတာမို့ဆင်းရဲဒဏ်ကပြန်တက်နိုင်ဖို့ခက်ခဲနေရပုံကိုဦးအောင်ခင်ကရေးပြီးကိုညံဝင်းအောင်ကကိုညီတင်ဆက်ထားပါတယ
်ဗုဒ္ဓဘာသာဝင်တွေဘုရားရှိခိုးတဲ့အခါမှာမျက်နှာတရား၅ပါးတို့မှာအခါခတ်တိုင်းကြည့်လို့ငြိမ်ပါစေဆိုပြီးဆုတောင်းလို့ရှိပါတယ်ဗျက်သနာတရားဟာပျက်စီးခြင်း၅ပါးပါအဆွေအမျိုးပျက်စီးခြင်းယောဂါကြောင့်ပျက်စီးခြင်းစီးပွားဥစ္စာပျက်စီးခြင်းအကျင့်သီလပျက်စီးခြင်းနဲ့အမှန်တရားပျက်စီးခြင်းစတာတွေဖြစ်ပါတယ်ပျက်စီးခြင်း၅ပါးကိုစစ်အာဏာသိမ်းခေတ်တိုင်းမှာကြုံတွေ့ရပါတယ်1962စစ်အာဏာသိမ်းချိန်ကစပြီးလူရည်စည်ရင်လုတ်တဲ့2014အထိလူပေါင်း9000ကျော်အသေးအပြောက်ရှိနိုင်တယ်လို့လန်ဒန်အခြေစိုက်သုတေသီဂိုင်းဟိုတယ်ကသူစာရမ်းမှာခန့်မှန်းတာပါလေစစ်စင်ရေးကြောင့်ဒုက္ခရောက်ပြီးသေဆုံးရသူ6သိန်းကျော်ရှိမယ်လို့ Transnational Institute က2005မှာခန့်မှန်းပါလေနာဂစ်မုန်တိုင်းကြောင့်သေဆုံးသူကတော့3သိန်းခွဲနီးပါးရှိပါလေဦးသိန်းစိန်အစိုးရအတွင်ကူးပြောင်းရေးလုပ်နေတော့ကရရေးကချင်တပ်ဖွဲ့နဲ့စစ်ပြန်ဖြစ်လို့တပ်မတော်သား9000ကျော်နဲ့ကချင်တပ်သား1000တေဆုံးတယ်လို့ James Intelligence စာဆောင်မှာကမန်းတာပါတယ်အငိမ့်စားစစ်ဘုသမ္မတလုပ်လဲလက်ရှိစစ်ဘုကိုမထိန်နိုင်ပါဘူးဒါကြောင့်စစ်ကောင်းဆောင်တွေကြီးစိုးတိုင်းမြန်မာပြည်သားတွေဟာပျက်စီးခြင်း၅ပါးနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်
တိုင်းပြည်စည်းဝါးရေးနလန်ထချင်းနဲ့စစ်အာဏာသိမ်းချိန်တိုက်ဆိုင်တဲ့အစဉ်အလာရှိပါတယ်ဒုတိယကမ္ဘာစစ်မဖြစ်မီနှစ်အနည်းငယ်မှာမြန်မာပြည်ရဲ့ပို့ကုန်သွင်းကုန်ပမာဏဟာ Thai, Vietnam, Indonesia, India နဲ့ တရုတ်တို့ထက်များပါတယ်။ ဒါပေမဲ့ လွတ်လပ်ရေးရပြီးနောက်ပိုင်း 1950 ကနေ 1995 အထိ 45 နှစ်တာကာလအတွင်းမှာ မြန်မာပြည်သားတွေရဲ့ဝင်ငွေဟာ အစည်းအသောင်အားရှမှာအနည်းဆုံးဖြစ်တာတွေ့ရတယ်လို့ ပမောက္ခဦးကင်မောင်ကြီးနဲ့ စီးပွားရေးပညာရှင်အဖွဲ့ကဆိုပါတယ်။ 1950 ကစတဲ့ပြည်တော်သားစီမံကိန်းမှာ လိုအပ်တဲ့စီးပွားရေးအခြေခံကိုတည်ဆောက်နိုင်ခဲ့တဲ့အတွက် စီးပွားရေးတိုးတက်ဖို့အခြေအနေကောင်းနေတော့ဆရာနာသိန်းနာဖြစ်ပါတယ်။ ဆရာနာသိန်းရဲ့ 1962 ကစပြီးမြမစီးပွားရေးနလန်မထူနိုင်တော့တာ 1988 လူထုအောင်ကြွမှုကြီးဖြစ်ပေါ်လာတဲ့အထိဖြစ်ပါတယ်။
Parliament Democracy ခေတ်မှာတိုင်းရင်းသားလုပ်ငန်းရှင်လူတန်းစားပေါ်ထွက်လာပါတယ်။ 1955 ဝင်းကျင်ကရန်ကုန်နဲ့အင်းစိန်တဝိုက်မှာအသေးစားလုပ်ငန်းသစ်တွေမိုးလိုပေါက်လာပါတယ်။ အစိုးရကပုဂ္ဂလိကလုပ်ငန်းကိုအားပြေးပြီးနိုင်ငံရေးကင်းတဲ့ဗျမလိုက်တဲ့အမှုရမ်းစနစ်ကိုတည်ထောင်ပါတယ်။လူမျိုးပေါင်းစုံစီးပွားရေးလုပ်တဲ့လူအဖွဲ့အစည်းထွန်းကားဖို့အခြေအနေတွေရှိလာပါတယ်။အလို့သမားသမဂ္ဂဘာသာရေးလူမှုရေးနဲ့လုပ်ငန်းဆိုင်ရာအသင်းအဖွဲ့တွေအများအပြားပေါ်ပေါက်နေတာမို့အယက်သားအဖွဲ့အစည်းရှင်တန်ပြီးဩဇာရှိမှုအလားအလာရှိပါတယ်။ဒီလိုအခါမှာစီးပွားရေးအတိုင်းအဝိုင် မှုအာဏာသိမ်းလိုက်တာလို့သုံးသပ်ကြပါတယ
်ဆိုရှယ်လစ်လမ်းစဉ်ကိုတပြည်လုံးလက်မခံတဲ့အခါမှာဈေးဝက်စီးပွားရေးကိုကျင့်သုံးသွားမယ်လို့စစ်အစိုးရကကြေညာပါတယ်ဒါပေမဲ့လွတ်လပ်တဲ့ဈေးကွက်မဟုတ်ပဲနေရာတိုင်းမှာစစ်ဘုတ်ကချုပ်ကင်ထားတဲ့ဈေးကွက်ဖြစ်နေပါတယ်ပြည်တွင်းပြည်ပကုမ္ပဏီသို့မဟုတ်အစိုးရတွေနဲ့တိုးတိုးတိတ်တိတ်ပူးတွဲလုပ်ကင်တာဟာပိုပြီးအကျိုးရှိတယ်လို့စေအုပ်စုကယူဆပါတယ်နေပြည်တော်ကိုတိဆောက်ပြီးစံဖွန့်အစိုးရဖွဲ့စည်းနိုင်တာကိုအောင်မြင်မှုအဖြစ်စေအုပ်စုကသတ်မှတ်ပါတယ်တစ်ချိန်တည်းမှာပဲမြန်မာပြည်သား၃သန်းလောက်ထိုင်းနိုင်ငံမှာအလုတ်သွားလုပ်ကြရပါတယ်တိုင်းပြည်စင်းရဲနွားပါချိန်မှာအာဏာရှင်အမိန့်နဲ့တိဆောက်တဲ့နေပြည်တော်ဟာတိုင်းပြည်ရဲ့ဝန်ထုပ်ဝန်ပိုကြီးဖြစ်လာပါတယ်တိုင်းလူပြည်သားအများစုကတော့ကြလေဆင်းရဲတွင်နဲ့လေဖြစ်လာပါတယ
်ဆေအာနာသိန်းနဲ့ပြည့်စင်မှာအကျင့်သီလနဲ့အမှန်တရားလုံးဝပျက်စီးသွားပါတယ်ဘုနုအစိုးရကဗိုလ်ချုပ်နေဝင်းကိုသမရယာရုမပေးလို့ဆေအာနာသိန်းရတာလို့သတင်းဆောင်တဲ့လူကြီးတွေပြောလို့ရှိပါတယ်ဘူတရွှေကတော့ပိုပြီးလက်ွက်များပါတယ်စစ်ဘုံဟောင်းကြီးစိုးတဲ့ကျန်းဖော့ပါတီအမြဲတမ်းအာနာရဖို့စီစဉ်ပါတယ်ရွက်ောက်ပွဲအပြတ်သက်ရှုံးတော့အကြံကုန်ပြီးစစ်အာဏာသိမ်းပါလေ။ဘုန်နေဝင်းနဲ့ဘူသန်းရွှေကမိမိယာရုတက်တန်းကုံဆုံးသွားတဲ့နောက်ပိုင်းအနည်း20ရောအထိအာဏာလက်ကင်ထားနိုင်ခဲ့ကြပါတယ်။မိမိရဲ့လက်ရောက်မှယာရုတက်တန်းကုံဆုံးရင်မြောက်တိတ်ကိုင်းလို့ဖြစ်မှာကိုတွေးကြောက်ပြီးတက်ချုပ်မင်းအောင်နိုင်ကစစ်အာဏာသိမ်းလိုက်တာလို့သုံးသပ်ကြပါလေ။ပြည်သူကိုယ်စားလှယ်အစိုးရဩဇာအာဏာရှိလာလေလေစစ်ကောင်းဆောင်ပိုင်းရဲ့အခွင့်အရေးတွေဆုံးရှုံးလေလေဖြစ်လာမှာကိုလက်မခံနိုင်ရပါဘူးဒါပေမဲ့ပျက်စီးခြင်း၅ပါးကိုတည်ဆောင်လာတဲ့စစ်ဘုကိုစားပြုအစိုးရကိုပြည်သူလူထုကဘယ်တော့မှလက်ခံမှာမဟုတ်တာကတော့ပြေချာနေပြီဖြစ်ပါတယ်ခင်ဗျာ
ဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုနားဆင်ကြရတာပါဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာတော့အကြံဖတ်မှုဆိုင်ရာကလေးစိတ်တန်ရာအကျိုးဆက်အကြောင်းပြောပြထားပါတယ်စစ်အာဏာသိမ်းစန့်ကျင်ဆန္ဒပြမှုတွေကိုအသေးအချေဖြိုခွင်းတာကြောင့်ကလေးတွေလက်ရှိအရွယ်မှာစိတ်တန်ရာရတာအပြင်နောင်ကြီးပြင်းလာချိန်မှာလည်းလူပေါင်းတစ်ခုလုံးမှာနစ်နာသွားနိုင်တယ်လို့စိတ်ကျမ်းမာရေးပညာရှင်တွေကဆိုပါတယ်ဘလို့နောက်ဆက်တွဲစိတ်ရောဂါတွေနဲ့ဆိုးကျိုးတွေပါလဲဘလို့ကာကွယ်ပြုစုပေးနိုင်ပါလဲဒီအကြောင်းကိုဩစတြေးလျအခြေစိုက်စိတ်ကျမ်းမာရေးအထူးကုသမားတော်ကြီးနဲ့မြန်မာစိတ်သက်ကတူတွေရဲ့ဂုဏ်သုဆောင်ပမောက်ခဒေါက်တာရေမွန်တင့်ဝေကိုကိုဝင်းမင်းကမေးထားပါတယ
်ဟုတ်ကဲ့စိတ်ရက်ကအဖြစ်ပုသမားတော်ကြီးဂုဏ်သုဆောင်ပမောက်ခဒေါက်တာရေမွန်တင့်ဝေခင်ဗျာကျွန်တော်တို့ဒီစိရနာသိန်းဆန္ဒပြပွဲတွေအတွင်းအကျန်းဖက်ပြုခွင့်မှုတွေအကြောင်းပေါ်တော့ကလေးငယ်စိတ်တန်ရာအကြောင်းပြောခဲ့တဲ့နေရာမှာပြီးခဲ့တဲ့တစ်ပတ်တုန်းကတော့ဆရာကြီးဒီလက်ရှိအရွယ်လိုက်ဖြစ်တဲ့လက္ခဏာတွေကိုအဓိကပြောခဲ့ပါတယ်ဒီတစ်ခါတော့ဆရာကြီးနောက်ပိုင်းဒီကြီးရတဲ့အချင်းဖြစ်စေနိုင်တဲ့စိတ်ရောဂါတွေနဲ့ဒါတွေကိုဒီကာကွယ်ပြုစုကုသပေးနိုင်တာတွေကိုအဓိကပြောမှာမို့ဘာအဓိကစရှင်းပြခြင်းလဲဆရာ
ကလေးတွေပေါ်တက်ရောက်တဲ့ဟာကြတော့ကျွန်တော်လူကြီးတွေနည်းနည်းကြွားတာကိုပြောပြခြင်းပါတယ်က ကလေးငယ်တွေမှာ developmental stage ဆိုရှိပါတယ်တို့ကြီးထွားဖွံ့ဖြိုးဖို့အတွက်ကိုပထမအဆင့်ဒုတိယအဆင့်တတိယအဆင့်အရွယ်ရောက်ပြီပေါ့လေအဲ့တော့အဲ့ဒီမှာပထမတစ်ချက်နေတယ်လို့ဒီတစ်ချက်မှုကြောင့်ခံစားရတဲ့စိတ်ဓာတ်က PTSD ပါတယ်အဲ့ဒီဟာကတစ်ပိုင်းပေါ့လေနောက်တစ်ပိုင်းက attachment လို့ခေါ်ပါတယ်မိဘနဲ့ကလေးရဲ့ထင်တွေ့မှုမိဘရဲ့အုတ်ထင်မှုအောက်မှာကလေးရဲ့ကြီးထွားဖွံ့ဖြိုးလာမှုအဲ့ဒါတွေကပြတ်ပြုံးသွားတဲ့ခါမှာသူရရေးရှိမှာဒီလူလေးလေးတွေကြီးလာတဲ့ခါမှာဘယ်လိုထိအောင်မယ်ဆိုတော့အဲ့ဒါတော့ပြောပြချင်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီ attachment တွေ့တာမှုပေါ့နော်မိဘတွေရဲ့ဒီမျိုးချွေတဲ့မေတ္တာနဲ့ဆောင်ရှောက်ပေးမှုအပေါ်မှာဆက်ရှင်းပြပေးပါလားဆရာ
attachment ဆိုတာကကလေးငယ်ရွာနေပြီးတော့ကြီးလာတဲ့အချိန်အမေလို့ဆိုပြီးတော့အမေဆရာနေပြီးတော့မိခိုးပြီးတော့ကြီးထွားတဲ့အချိန်ကစပြီးတော့လမ်းလျှောက်တဲ့အရွယ်နော်အပြင်ထွက်သွားလို့ရှိရင်လည်းချော်လဲမယ်အမေကလိုက်ပြီးဆောင်ရှောက်မယ်အဲ့ဒီအရွယ်ဒီမှာမိခင်နဲ့ကလေးနဲ့အထူးဆိုတော့မိခင်ပြတွေ့တာမှုattachment ကအင်မတန်ရေးကြီးပါတယ်အဲ့ဒီအရာမှာအဲ့ဖြစ်တဲ့ attachment ကပြိုကွဲသွားပြီဆိုလို့ရှိရင်ဥပမာဒီလိုကလေးအငယ်လေးတွေကသူတနပ်ပြစ်တာမြင်ရတယ်မိဘရဲ့ပူဆွေးနေတယ်ထွက်ပြေးနေတယ်တချို့လည်းပေးပါတယ်အဲ့မှာသူ့ရဲ့ attachment ကမိခင်နဲ့ဖြစ်တဲ့ secure attachment ဆိုတာပြတ်သုံးသွားနေမှာလေအဲ့ဒါဆိုအဲ့ကလေးကကြီးလာတဲ့ခါမှာ anxiety ယောဂဆိုရင်ဒီယောဂတွေဖြစ်သွားတယ်ကြောက်ကြတဲ့ phobia ဆိုတဲ့ယောဂတွေဖြစ်တာတိုင်းနဲ့ depression ဆိုတဲ့စိတ်ဓာတ်ကျတဲ့ယောဂတွေဖြစ်တယ်မကြောင်လေဆိုတော့သူကအဲ့ attachment ပြုတ်သွားတဲ့အတွက်ကြောင့်သူရဲ့ self esteem ဆိုရက်မိမိကိုယုံကြည်မှုမိမိကိုစိတ်ချမှုကပြတ်ပြုံးသွားပါတယ် self esteem ကနည်းသွားတဲ့အခါကျတော့သူကလွယ်လွယ်ကူကူ vulnerable to other people လေအချို့ကလေးတွေဆိုလို့ရှိရင် mainly ဒီဆိုလို့ရှိရင်အဲ့ဒီပါသူ vulnerable to abuse ပေါ့လေသူကဘယ်လိုဟာကိုသူကသူထိသိမ်းရမယ်ဆိုတော့ခံစားချက်နည်းသွားတဲ့အခါကျတော့တခြားလူတွေကသူ့ကိုမတရားပြုချင်မယ်ဆိုရင်သူကသားကောင်ဖြစ်နေတဲ့အနေအထားတွေရှိရတယ်။ဒါကြောင့်မလို့ကျွန်တော်တို့ therapy မှာဒီကလေးတွေ self esteem ပြန်အောင်လုပ်ပေးရပါမယ်။သူတို့ရဲ့ယုံကြည်မှုကိုယ့်အောက်ယုံကြည်မှုရှိတာကိုတည်ဆောက်ပေးရပါမယ်
။ဟုတ်ကဲ့ဆရာဒီနေရာမှာကလေးတွေမှာထူးထူးခြားခြားပေါ့နော်လူကြီးတွေနဲ့မတူသတိပြုနိုင်စရာရောရှိသေးလား
။နောက်တစ်ခါကျတော့ခုနပြောတဲ့အဲ့ဒီလိုစစ်အာဏာရှင်တွေကရုပ်မာစွာနဲ့တပ်ဖြတ်ချိုးခွင်းတဲ့အတွက်ကြောင့်မိဘနဲ့ကလေးရဲ့ attachment ကပြင်းပြင်းထန်ထန်ကြီးကျိုးခွဲသွားတဲ့အချိန်မှာကလေးရဲ့ personality development လို့ခေါ်ပါတယ်။နောက်ကြီးလာတဲ့ခါမှာဘလို့လူကိုဖြစ်မယ်ပေါ့အဲ့တော့ secure attachment ရှိတဲ့ကလေးတွေကြတော့ကြီးလာတဲ့ခါကျတော့သူခိုင်မာပြီးတော့ stable ဖြစ်တဲ့လူတွေဖြစ်တာပေါ့လေတော့အကုန်လုံးမှသိပြီးတော့စိတ်ပြုရှာပြနေတဲ့ကောင်းကောင်းလေးစဉ်းစားပြီးတော့လောက်ကင်စားတော့တဲ့လူမျိုးဖြစ်သွားမယ်အဲ့ဒီ attachment မှာပြိုကွဲသွားတဲ့ကလေးတွေကကြီးလာတဲ့ခါမှာ personality problem တွေဖြစ်လာတယ် unstable ဖြစ်လာမယ် mood တွေခဏအပြောင်းလဲဖြစ်မယ်အဲ့လိုဆိုရင်အဲ့လူတွေကလူအတိုင်းဝဲမှာ productivity ကိုခေါ်တာပေါ့လေကောင်းတဲ့ဟာမကနေပြီးတော့ပန်ပိုးပေးတဲ့အနေထားမှာကြော်နေသွားတဲ့ခါမှာကျွန်တော်ရမို့ကျွန်တော်စိတ်ထဲမှာမြင်ရတာပေါ့ဒီ Jesus ရုပ်ပါဆိုတာနဲ့တို့တတ်ဖြတ်နေမှုပါကလေးတွေပါဝင်နေတဲ့ဥစ္စာကအင်မတန်ဆိုးရွားပါတယ်။ရာရဲ့ psychological impact ကတော့အခုအချိန်ပါဖြစ်တဲ့ခုနပြောတဲ့အဆင့်30နဲ့ဖြစ်တဲ့အချိန်ရဲ့နော် trauma ရတာရဲ့အပြင်ကိုရေးရှိမှဒီကလေးတွေရဲ့ကြီးထွားဖွံ့ဖြိုးမှုမှာ personality development ပါပါအများကြီးထိခဲ့ပါတယ်။ဒါကြောင့်မို့ကျွန်တော်အယုတ်လူတက်နေတဲ့လူငယ်လူရွယ်လေးတွေရာရှိရပါအများကြီးစိတ်ပူစာရှိပါတယ်ဆိုတော့ကျွန်တော် United Nation ကလည်းပဲစစ်ပွဲဖြစ်လို့ရှိတော့ Conferencing for to the right of the children နော်ကလေးတွေကိုအထူးသဖြင့်မရှိတဲ့ကလေးတွေကိုမပါဝင်စေပါနဲ့ရှောင်ရှားပါလို့အပြီးပေးတာရှိပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာဘယ်လိုမျိုးဒီကလေးတွေကိုပံ့ပိုးကူညီပေးနိုင်မယ့်နေထိုင်မျိုးရှိလဲဆရာ
ဒါဒီကိုပြန်ပြီးထိန်းသိမ်းမယ်ဆိုလို့ရှိရင်ဒီမတန်ဟောဒီသူသူချက် system တစ်ခုထားပြီးတော့နောက်တစ်ချိန်မှာ rehabilitation ပေါ့ဒီမိဘကလေးကပြန်နေထူထောင်ပြီးအစ်စ်ရောက်တဲ့ခါကျလို့ရှိရင်ကျွန်တော်တိုင်းပြည်မှာကျွန်တော်အခြေအနေကောင်းလာလို့ရှိရင်တော့ service တွေပေးပြီးတော့အဲ့ကလေးတွေကိုကျွန်တော်ညင်သာစွာနဲ့ပြုစုပေးဖို့တူထောင်ပေးဖို့ reception လုပ်ဖို့အများကြီးလုပ်ပါလိမ့်မယ်
။ဟုတ်ကဲ့ဆရာဒီစိတ်ပိုင်းဆိုင်ရာကျန်းကျင်လူတွေအနေနဲ့ရောဒီကလေးတွေအခုလိုဖြစ်လာပြီဆိုရင်ဘယ်လိုမျိုးကိုယ်ညီပံ့ပိုးပေးနိုင်လဲဆရာ
။လူကြီးကတော့ counseling ပေါ့နော်။ကလေးတွေမှာလည်းကလေးတွေနဲ့ပတ်သက်တဲ့ counseling ကပတ်သက်ရှိပါတယ်။အဲ့ဒါသူတို့ကဥမာသူတို့ကျောင်းမှာလေသူကျောင်းပြန်တက်ပြီဆိုလို့ရှိရင်လည်းကျောင်းမှာလည်း special program လုပ်ပေးရပါလိမ့်မယ်သူတို့စိတ်တရားရရှိတဲ့ကလေးတွေကို special လုပ်ပြီးတော့ကျောင်းဆရာမတွေကျောင်းဆရာတွေကအလုံးအားနေပြီးတော့ဝိုင်းပြီးတော့ပေါ့လေသူတို့ special care ပေးတဲ့သဘောမျိုးပေါ့တိုက်ကြတော့စဉ်းစားဖို့ပြုစုပေးဖို့အဓိကတော့သူတို့က emotionality စိတ်ခံစားမှုမှာသူတို့ရဲ့စိတ်ခံစားမှုကိုသူတို့ဘယ်လိုကင်တွဲရမလဲဆိုတော့ကိုနေရာမှာပြတ်တွန်းသွားတာဖြစ်ပါတယ်ဒါကြောင့်မလို့သူတို့ကိုအဲ့ emotional stability ရအောင်စိတ်ခံစားမှုတည်ငြိမ်ဖြစ်အောင်ဘာလို့လဲဆိုလို့ရှိရင်တည်ငြိမ်တဲ့အတိုင်းဝန်လိုပါတယ်တည်ငြိမ်တဲ့ structure လိုပါတယ
်ဟုတ်ကဲ့ဆရာအဲ့တော့မိဘတွေအနေနဲ့ကဒီနေရာမှာဘာတွေပံ့ပိုးပေးနိုင်မလဲဆရာ
မိဘတွေကအေကမိသားစုတွေကကိုယ့်အနေကိုယ်တော့စိတ်ပူဆွေးမှာကလေးရှိမှာတော့ကလေးနဲ့အတူဆိုလို့ရှိရင်တော့ကလေးကိုတတ်တိုင်တော့ကလေးရဲ့ဘဝမှာတည်ငြိမ်မှုရှိအောင်လုပ်ပေးဖို့လိုပါတယ်ကျောင်းကြီးပါတယ်အဲ့ဒါလုပ်ပေးတာကိုလိုပါတယ်အပြင်မှာလည်းပဲနော်ကလေးကိုပြုစုပို့ထောင်တဲ့နေရာတွေမှာအဲ့ဒါကြီးလိုပါတယ် အဲ့တော့ကလေးတွေပေါ့သူ short chat ပေးထားမယ်သူတို့အလုပ်လေးပဲပေးထားမယ်နော်ပါတခုတူအဓိပ္ပာယ်ရှိတဲ့အလုပ်လုပ်ပြီးတော့ကလေးတွေထားမယ်တခါသူ့ကိုပုံဆွဲတဲ့ဒီနဲ့ play therapy ပေါ့လေကစားတာကိုသူကစားခွင့်ပေးထားပြီးတော့အဲ့ကစားတဲ့နေရာမှာပဲလိုက်ကိုယ်ကယ်ပြီးတော့မှလေသူကဒီလိုလုပ်နေတယ်ဆိုလို့ရှိရင်ဒီကလေးကနော်ပိုင်နေတယ်ဆိုလို့ရှိရင်ဒါတွေပဲသူကစဉ်းစားနေတယ်ဆိုလို့ရှိရင်ဒီကလေးကစိတ်ကြကြတဲ့ယောဂဖြစ်ချင်တဲ့ဖြစ်မယ်အဲ့ဒါလေးကိုဂယုစိုက်ထားပြီးတော့မှလူအပ်တဲ့ဌာနနဲ့ဆက်သွယ်ပြီးဖို့လိုပါတယ်။ဒါကတော့ရေရှည်မှာတော့အများကြီးလူဆန်လို့တာပေါ့လေ။ဒီကလေးတွေကိုအညွတ်တွန်းအောင်ရိုက်ထုတ်လိုက်တယ်လို့ကျွန်တော်ခံစားရတယ်။နောက်တစ်ချက်မှာအတိုင်းပြည်ကိုကူညီပြီးတိဆောက်ပေးနိုင်တဲ့လူကြုံတွေလူကောင်းတွေဖြစ်ရမယ့်အနေအထားမှာဆော့အစီစီတိတ်ခုတ်လိုက်တဲ့သဘောမျိုးပေါ့လေ။အဲ့ဒါကကျွန်တော်တို့အတိုင်းပြည်ကအင်မတန်ဆုံးရှုံးမှုရှိပါတယ်။ဒီဥစားမျိုးမဖြစ်အောင်ဆိုလို့ရှိရင်လည်းဒီ system ကြီးကပျက်စီးတဲ့ကြောင့်ဒါဖြစ်ရတာဟုတ်။အာနာရှင်စနစ်အဲ့မိမိအကျိုးစီးပွားတွေပဲတိုက်ပြရသူတွေသိတယ်ကြည်ကြည်ပြီးဆိုပြီးတော့တုတ်တယ်နဲ့စနစ်အဲ့ဒါကိုကျွန်တော်တို့တတ်နိုင်ကြလို့ပြည်သူပြည်သားတွေဝိုင်းဝန်းပန့်ပိုးပြီးတော့တွန်းလှန်ပြောက်ပြောင်းသူ့မှသာလေအခုဒီဖြစ်တဲ့ဆိုးကျိုးတွေရာနေပြီးတော့ပြန်လည်ပြီးတော့နလန်ထူလာနေမှာဖြစ်လို့ကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ကျေးဇူးများတင်ပါတယ
်ကျမ်းမာရေးကဏ္ဍကိုနားဆင်ခဲ့ရတာပါအခုတစ်ခါမှာတော့တိုင်းဒေသတွေမှာဖြစ်ပျက်နေတဲ့အကြောင်းအရာတွေကို BNI ဝန်တော်သားတွေကစူးစီးတင်ဆက်ပေးထားတဲ့တိုင်းသတင်းလောကဏ္ဍကိုနားဆင်ရမှာဖြစ်ပါတယ
်အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလောကကျဆိုပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအာမီပါစီပါဝိုင်းလုံသားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလောကမှာနားဆင်ရမှာတွေကတော့ကရင်ပြည်နယ်တော်လဲထစစ်ကောင်စီတပ်စခန်းကို KNU တပ်မ5ကတက်ရောက်သိမ်းယူပြီးတဲ့နောက်စစ်တပ်ကလည်းလေရင်နဲ့ဘုံကျဲတိုက်ခိုက်နေပါတယ်ရှမ်းပြည်နယ်မြောက်ပိုင်းမှာတိုင်းသာလက်နက်ကင်အချင်းချင်းဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်လူနေအိမ်မီးလောင်ခဲ့တယ်ဆိုတဲ့အကြောင်းတွေကိုကြားကြားရမှာပါရှင်
ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ကရင်ပြည်နယ်တောလဲထစစ်ကောင်စီတပ်စခန်းကိုဧပြီလ29ရက်နေ့မှာ KNU လက်အောက်ခံတပ် KNLA တပ်မဟာ9ကတက်ရောက်တင်းယူလိုက်ပြီးတဲ့နောက်စစ်ကောင်စီဘက်ကအဲ့ဒီဒေသမှာနေရက်ဆက်တိုက်လေရင်နဲ့ဘုံကျဲတိုက်ခိုက်မှုတွေပြန်လုပ်နေပါတယ်။တပ်စခန်းကိုသိမ်းတဲ့အတွက်စစ်ကောင်စီတပ်ဘက်ကဒေသခံလူထုတွေနေထိုင်တဲ့နေရာကိုပြမတ်ထားပြန်လဲတိုက်ခိုက်နေသလိုအခုလိုလှုပ်ဆောင်နေတာဟာတော်လန်ရေးအဖွဲ့အစည်းတွေကိုလူထုထောက်ခံမှုရော့နေအောင်ရည်ရွယ်ချက်ရှိရှိလှုပ်ဆောင်နေတာဖြစ်တယ်လို့ KNU တပ်မဟာ9ရဲ့ပြောခွင့်ရဘုံမူစောကလေးတို့ကပြောပါရယ်တန်လွင်မြစ်ကမ်းပေးတစ်လျှောက်မှာစစ်ကောင်စီတပ်ဖက်ကဧပြီလ19ရက်နေ့ကနေ28ရက်နေ့အထိဘုံကျဲတိုက်ခိုက်မှုတွေပြန်လုပ်တာကြောင့်ထွက်ပြေးတန်းချောင်းနေတဲ့ဒေသခံ 9,000 ကျော်ထပ်မံတိုးလာတယ်လို့လည်းငင်းချမ်းရေးအထောက်ကူပြုကွန်ရက် KPSN အဖွဲ့ထံကသိရပါရယ်ဒါအပြင်ပြီးခဲ့တဲ့မတ်လ29ရက်နေ့မှာလည်းတိမူထားစစ်ကောင်စီတပ်စခန်းကို KNLA တပ်မဟာ9တပ်ကတင်ပိုက်လိုက်တဲ့အတွက်စစ်ကောင်စီဘက်ကအလားတူလေရင်နဲ့ဘုံကျဲတက်ခိုက်မှုတွေဆက်တိုက်လှုပ်လာတာလည်းရှိနေပါတယ်
။ရှမ်းပြည်နယ်မြောက်ပိုင်းမှာတိုင်းဒါလက်နက်ကန်ချင်းချင်းဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်တလအတွင်းလူနေအိမ်90ဆက်မနည်းမိလောင်ပြက်စီးဆုံးရှုံးခဲ့ရပါတယ်။မန္လကုံကနေအခုဧပြီလကုန်ပိုင်းထိ SSPP TNLA တို့ပါဝင်တဲ့မြောက်ပိုင်းမှာမိတ်တပ်ဖွဲ့နဲ့ RCS တို့ကြားတိုက်ပွဲတွေကြောင့်နမ်ရူမြို့နယ်ပန်းလုံရွာမှာနေအိမ်45လုံးကျောင်းမဲမြို့နယ်ဝမ်းစာရီဦးနဲ့ဝမ်းလီရွာတွေမှာနေအိမ်70လုံးမိလောင်ပျက်စီးခဲ့တယ်လို့နမ်ရူမြို့ကစစ်ကြောင်ကွန်ကြီးရေးဖွဲ့တွေကပြောပါတယ်။တလအတွင်းတိုင်းဒါလက်နက်ကန်တပ်ဖွဲ့ကြားတိုက်ပွဲနဲ့စစ်ရေးတင်းမာမှုတွေကြောင့်စစ်တပ်တိဒေသခံရွာသား2000ကျော်ရှိတယ်လို့လည်းသိရပါတယ်။ NCA လက်မှတ်ရေးသူးထားတဲ့ RCS နဲ့မြောက်ပိုင်းမှာမိတ်တပ်တွေဟာ2022နှောင်းပိုင်းကစပြီးခဏတိစစ်ရေးတင်းမာလာခဲ့ကြတာဖြစ်ပါတယ်။
ချင်းပြည်နယ်မင်းတပ်မြို့မှာစစ်အာဏာရှင်စန့်ကျင်ရေးဆန္ဒပြသူတွေနဲ့ဖွဲ့စည်းထားတဲ့မင်းတပ်မြို့ကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေအကြားဧပြီလ29ရက်နေ့မှာထိတိုက်ရင်ဆိုင်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ညနေပိုင်းအထိပစ်ခတ်မှုမှာစစ်ကောင်စီဘက်က3ယောက်ကြာဆုံးမှုရှိတယ်လို့ကာကွယ်ရေးတပ်ဖက်ကပြောပါတယ်။
ညနေပိုင်းလောက်မှာနှစ်ဖက်အဖွဲ့တွေတွေ့ဆုံညနေကျအရာစစ်တပ်ဘက်ကဖမ်းဆီးထားသူခုနှစ်ဦးကိုပြန်လွတ်ပေးခဲ့တယ်လို့တိစုကာကွယ်တပ်ဖက်ကဝိုင်းပတ်ပိတ်ဆို့ထားတဲ့မြန်မာစစ်တပ်ထိပ်ပိုင်းအရာရှိတအူးအပါဝင်စစ်တပ်တချို့ကိုလမ်းဖွင့်ပေးခဲ့ပါတယ်ဧပြီလ၂၆ရက်နေ့ကလည်းမင်းတပ်မျိုးအဝင်ကောက်ကွင်းနားမှာစစ်ကောင်စီတပ်ဖွဲ့တွေရဲ့ရင်သားတွေကိုမင်းတပ်မျို
ยิ้มอยู่เนี่ยยามอยู่อ่อนยากกว่าปุจิลำบ่มาสิเดยิ้มเนี่ยปัญญายิ้มอยู่มาเอเบรลันนั่งไงเนี่ยมันเนี่ยไปมาปงดลงปากกว่าแค่บาร์เนี่ยยิ้มเนี่ยปัญญายิ้มอยู่อุตรันจวบมาสิเดยิ้มเนี่ยสาชิมาอันยิ้มมีมติยาเนี่ยปงดลงปากกว่าแค่เดียวเดียวยงคำปริมบ่งนึกาลีกามาชักชักกวยรับีลูซี่ก็เชื่อผมมุ่งมิชิบุลูตัวอย่างชี้ชี้แค่เนี่ยยิ้มอยู่กันดูว่าสุวรรณเนี่ยแต่บินยิ้มอยู่เนี่ยปอจีว่าใจกุญยันเนี่ยปีกันจ
ရှိရတဲ့အတွက်တက်ဆိုင်ရာကိုစံချာအသိပေးချက်ရမှာရေးမြုပ်လုံခြုံရေးတပ်ဖွဲ့တွေကလာရောက်ဖြိုးသိမ်းခဲ့တယ်လို့အပေါ်ကြေးရွာရက်ကြီးဖွဲ့ဝင်တို့ကဆိုပါတယ်။ရခိုင်ပြည်နယ်မောင်တော်မြို့နယ်တောင်ပိုင်းကလူအများလာရောက်အပန်းဖြေလေးရှိတဲ့ကြောက်ပန်းတူအနီးကဂျန်တော်ရွာကိုအာဏာပိုင်တွေကပြောင်းရွှေ့ခိုင်းတဲ့အတွက်နေအိမ်၁၁လုံးအင်းတင်ရွာကိုမကြသေးမီကပြောင်းရွှေ့ခဲ့ရပါတယ်။
ဒီနေ့ကနေအင်းအားလုံးပြောင်းရွှေ့ရမယ်လို့မြို့နယ်အာနာပိုင်တွေကအမိန့်ထုတ်ထားတယ်လို့ကြေရသားတွေကပြောပါတယ်။ဂျန်တော်ရွာကိုအာနာပိုင်တွေကအခုလိုပါကြောင့်ပြောင်းရွှေ့ခိုင်းတယ်ဆိုတာကိုတော့မသိရသေးပေမဲ့မပြောင်းရွှေ့ပဲဆက်နေရင်တော့နေအင်းတွေကိုဖြိုဖျက်ပြီးဥပဒေအရအရေးယူဖို့မြို့နယ်အာနာပိုင်တွေကပြောဆိုနေတယ်လို့မောင်တော်မြို့ခံတွေကပြောပါတယ်။
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ကရင်ပြည်နယ်ဖားဖုံခရိုင်ကမြန်မာစစ်ကောင်စီတပ်စခန်တစ်ခုကိုကရင်ညူတပ်မဟာငါးကဧပြီလ၂9ရက်နေ့မှာသိမ်းပိုက်လိုက်တဲ့တနေ့တွေမှာပဲတန်လွေမြစ်ကန်အနီးကကရင်ကျေးရွာတွေကိုစစ်ကောင်စီတပ်ကနေဘုံကျဲတိုက်ခိုက်ခဲ့ပါတယ်။ဒီအကြောင်းကိုတော့မိဂလျာမုံကနေစူးစီးတင်ဆက်ပေးထားပါတယ်။
ကရင်ပြည်နယ်ဖားဖုံခရိုင်တိုင်းမြမာနယ်စပ်နေတောင်လွေမြစ်ကံဘေးကတောလဲထားမြမာစစ်ကောင်စီတပ်စခန်ကို ဧပြီလ 28 ရက်နေ့မနက်စောစောချိန်လောက်မှာ KNU
တမဟာငါကတိုက်ခိုက်သိမ်းယူမိရှုခဲ့ပြီးနေ့လယ်ပိုင်းချိန်လောက်မှာစစ်လေယာဉ်တွေလာရောက်ပြက်ခတ်ခဲ့တာရှိတယ်လို့တမဟာငါပြောခွင့်ရဘယ်သူမှမငါခုလိုပြောပါတယ်စစ်လေယာဉ်နဲ့တောင်းပစ်တာတွေစစ်တနေကျော်လောက်မှာတာပြီးတော့ပြက်ခတ်တာတွေရှိနေပါတယ်ပေါ့အခြေခံကတော့ရှိရပြီပေါ့ဒီဒီတိုက်ခိုက်မှုကကျွန်တော်တို့ဒီစစ်သားတွေပေါ်မှာ
မဟုတ်ဘဲနဲ့ရွာသားတွေနဲ့ကြီးရွာတွေဘုံမှာစိုက်ပြီးတော့ပြစ်ချတာမျိုးဖြစ်မှာလို့ကျွန်တော်တို့အများကြီးဆိုရတယ်ဒီလိုလေးကြောင်းနဲ့ပြစ်ခတ်တိုက်ခတ်ခဲ့လို့ကြီးရွာတွေပဲထိခိုက်မှုအခြေအနေကိုတော့မသိရသေးပါဘူး။တန်လွေမြစ်တစ်ဖက်ကထိုင်းနေနေဗမာသားရွာတွေရှိပြီးတိန်းစီခံထားရတဲ့စစ်ကောင်စီစခန်းတစ်ဝိုက်မြမာဘက်အချမ်းမှာရွာတွေမရှိလို့ဒုက္ခတွေမရှိသေးဘူးလို့ကရင်ဒုက္
ကျွန်တော်တို့ကလူတို့တွေရဲ့ဆန္ဒပြမှုစီဒီအမ်လှုပ်ရှားမှုတွေမှာတမဟာငါအနေနဲ့တရားဒီရက်တည်နေတဲ့အကြောင်းပြသချင်လို့အခုလိုတမတော်စစ်ကောင်တွေကိုတိုက်ခိုက်ရတာဖြစ်တယ်လို့တမဟာငါစီရေးချက်ဝုံမှုကြီးစောကလေးတို့ကခုလိုပြောပါတယ်ဒီအနာသိလောက်လည်းကျွန်တော်မထောက်ခံဘူးတော့သူတို့ပြင်းဒီတော့လူတို့ကနေပြီးတော့လုပ်နေတဲ့ဒီဟိုစာပေါ်လေးဆန္ဒပြမှုလို့ဒီစီဒီအမ်လှုပ်ရှားမှုလို့ပါဆို ပြောလို့ရတယ်လို့လောက်တာအဲ့ပုံမှာကျွန်တော်တို့ကတစ်ဖက်တစ်လမ်းကနေပြီးတော့လူတူနဲ့ရတီဘူးဆိုတဲ့အပိုင်းမှာကျွန်တော်တို့ကတော့ပါလီလူတူနဲ့ရှိတဲ့အကြောင်းကိုကျွန်တော်တို့ပြတယ်အနေနဲ့လည်းကျွန်တော်တို့ကတော့တာဖြစ်တာပေါ့ပြီးခဲ့တဲ့မလကောင်ပိုင်းမှာစစ်ကောင်စီရဲ့တပ်စခန်းတစ်ခုကိုတမဟာငါတိုက်ခိုက်သိမ်းပိုက်ခဲ့တဲ့အတွက်စစ်တပ်ရဲ့၄ချောင်းထိုးစစ်တွေအပါအဝင်
ပြည်ကွယ်ကြောင့်နေရာထွက်ပြေးတင်းဆောင်နေရသူပေါင်းစတောင်းဝန်းကျင်လောက်တော်သွင်းမှာပုံခုနေထိုင်ကြရတယ်လို့သတင်းတွေမှာဖော်ပြထားပါတယ်ရှင်ဆက်ပြီးတော့ဧပြီလ3ရက်နေ့မှာပြည်တော်စုကိုစားပြုလွတ်တော်စီအာပီအက်ကနေအန်ယူဂျီအမျိုးသားညီညွတ်ရေးအစိုးရကိုဖွဲ့စည်းကြောင်းကြေညာခဲ့ပါတယ်အဲ့ဒီအစိုးရအဖွဲ့မှာရှမ်းနဲ့ရခိုင်နိုင်ငံရေးပါတီတွေပါဝင်ထားတာကိုမတွေ့ရပါဘူးအဲ့ဒီပ
နမ်ဟ ோம் ကနေစူးစီးတင်ဆက်ပေးထားပါတယ်
ရှမ်းတိုင်းနားများဒီမိုကရေစီအဖွဲ့ချုပ် SNLD အနေနဲ့ NLD ကို1998ခုနှစ်ကတည်းကမိဖက်အဖွဲ့အစည်းဖြစ်လက်တွဲလာခဲ့တဲ့ပါတီဖြစ်ပါတယ်။ဒါပေမဲ့အခုလို CRPH ကနေကျင်းညာတဲ့ NUG မှာချက်ချင်းမပါဝင်သေးပေမဲ့ SNLD အနေနဲ့ရောတခြားရှမ်းတိုင်းနားပါတီတွေအနေနဲ့ပါစစ်အာဏာရှင်နဲ့လက်တွဲပူးပေါင်းတာတစ်ကြိမ်တစ်ခါမှမရှိခဲ့ဘူးကြောင်းအမျိုးသားညီညွတ်ရေးအစိုးရအဖွဲ့ NUG မှမပါဝင်ခဲ့တဲ့အပေါ်ရှမ်းတိုင်းနားများဒီမိုကရေစီအဖွဲ့ချုပ်အထွေထွေတွင်းရင်မှုစိုက်လက်ကရှမ်းဘာသာစကားနဲ့အခုလိုပြောပါတယ်
ဘာဒီမှာဟိုပဲလာတဲ့ NUG ပေါ်မှနဲ့တဲ့ပြန်မှနဲ့တ
ဲ့ NUG ဖွဲ့စည်းလိုက်တာကိုကျွန်တော်တို့ကြိုဆိုပါတယ်သို့ပေမဲ့တိုင်းသားတွေမျှော်လင့်ထားတာနဲ့ထပ်တူမကြသေးတဲ့အတွက်ကြားကောင်းပါတီအနေနဲ့မပါဝင်သေးတာဖြစ်ပါတယ်ပရမပိုင်းထိတော့တိုင်းသားတွေရဲ့ဆန္ဒနဲ့ကန့်ညီနေပါတယ်ဒုတိယပိုင်းမှာမှတိုင်းသားတွေရဲ့ဆန္ဒမပါဝင်တာဖြစ်တယ်တစ်ဖက်မှာလည်း NUG ထဲမှာ NLD ပါဝင်မှုကများနေတာကိုတွေ့ရပါတယ
် NUG ထဲမှာဆိုရင်နိုင်ငံတော်သမ္မတနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒုတိယသမ္မတအပါဝင်ပြည်ထောင်စုဝန်ကြီး15ဦးဝန်ကြီး12ဦးတို့နဲ့ဖွဲ့စည်းထားကြောင်းဧပြီလ16ရက်နေ့မှာ CRPH ကနေကြေညာလိုက်ပါတယ်ရှမ်းလက်နက်ကိုင်တပ်ဖွဲ့တစ်ခုဖြစ်တဲ့ RCSS SSA ကတော့အမျိုးသားညီညွတ်ရေးအစိုးရအဖွဲ့မှပါဝင်ပူးပေါင်းဖို့အတွက် PPST မှာထပ်မံဆွေးနွေးရအောင်မယ်လို့ PPST ရဲ့ရည်ဥက္ကဋ္ဌလည်းဖြစ်တဲ့ဘိုချုတ်ကျော်စစ်ကရှမ်းဘာသာစကားနဲ့အခုလိုပြောပါတယ်
CRPH မှာမှန်ပြန်ကန်ဖောင်းရန်ရဒီလေးတန်းခင်းမှာက
CRPH မှာက NLD ကိုစလဲတွေနဲ့ဖွဲ့စည်းလာတာဖြစ်တယ်လို့ NUG မှာလည်း NLD တွေပဲပါနေတယ်ဒါပေမဲ့သူတို့က2008ကိုဖျက်သိမ်းကြောင်းကြေညာထားတဲ့ဒီအပေါ်အခိုင်အမာထောက်ခံကြောင်းပေအဖွဲ့အစည်းပေပါတီမှဆာထုတ်ပြန်ထားတာမတွေ့ရတော့ထူးခြားချက်တစ်ခုဖြစ်နေတယ်။ဒါကြောင့်ဒီ NUG ထဲကိုကျွန်တော်တို့ချက်ချင်းပါဝင်ဖို့ဆိုတာမဖြစ်နိုင်သေးပါဘူး။ကျွန်တော်တို့အနေနဲ့စောင့်ကြည့်ပြီး PPST အနေနဲ့ထပ်ပြီးဆွေးနွေးတွားရအောင်မှဖြစ်ပါတယ
်။အမျိုးသားညီညွတ်ရေးအစိုးရ NUG မှရှမ်းပါတီနဲ့ရှမ်းလက်နက်ကိုင်တပ်ဖွဲ့တွေကကိုယ်စလဲတွေမပါဝင်သေးပေမဲ့ကာကွယ်ရေးဝန်ကြီးဌာနတူဝန်ကြီးနဲ့ Federal ပြည်ထောင်စုဝန်ကြီးဌာနတူဝန်ကြီးတို့ကရှမ်းပြည်နယ်သားတွေဖြစ်ကြပါတယ
်။အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်။
ကရင်ပြည်နယ်တောလေထစစ်ကောင်စီတပ်စခန်းကို KNU တပ်မဟာ9ကတက်ရောက်တင်းယူလိုက်ပြီးတဲ့နောက်စစ်ကောင်စီဘက်ကလေရင်နဲ့ဗုံးကြဲတိုက်ခိုက်မှုတွေလှုပ်ဆောင်နေပါတယ်။ရှမ်းပြည်မြောက်ပိုင်းမှာတိုင်းနာလက်နက်ကန်အချင်းချင်းဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်တနအတွင်းလူနေအိမ်90ထပ်မံမီးလောင်ပျက်စီးဆုံးရှုံးခဲ့ပါတယ်
။တော်ရစီတွေအခုနားဆင်ကြကြတာကတော့ပြည်နယ်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းတွေပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရ
။ကရင်သတင်းလာကဏ္ဍကိုနားဆင်ကြရတာပါ။အခုအခါမှာတော့တောက်ကြံနေမနက်ခင်းသတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးပါလိမ့်မယ
်။မြန်မာစစ်တပ်ခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်မြန်မာစစ်တပ်အကြီးအကဲအရာရှိကြီးတွေနဲ့ဖေဖော်ဝါရီလစစ်တပ်အာဏာသိမ်းရာမှာပါဝင်လှုပ်ဆောင်ခဲ့သူတွေအပေါ်မှာ EU ဥရောပတမကရဲ့အရေးယူဒဏ်ခတ်မှုကိုတက်တန်းတစ်နှစ်တိုးပြီးတတ်မှတ်လိုက်ကြောင်း EU ကကြေညာပါတယ်။ EU ရဲ့အရေးယူမှုတွေထဲမှာတော့ဒီပုဂ္ဂိုလ်ရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်တာ၊ခီးသွားကန့်သက်တာနဲ့လက်နက်ရောင်းဝယ်မှုအပြင်စစ်တပ်နဲ့ရဲတွေလူမှုကိုဖိနှိပ်ရာမှာတုံးတဲ့ကိရိယာတွေတင်ပို့မှုကိုပါ2022ဧပြီလ30ရက်နေ့အထိပိတ်ပင်ထားရှိမှာဖြစ်ကြောင်းကျတဲ့ဘရင်းနေထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူဒရာဆာမေလာရဲမှာရုရှားနိုင်ငံကိုတောင်းရောက်မှာဖြစ်ပြီးပဋိပက္ခတွေပြင်းထန်နေတဲ့မြန်မာအပေါင်းဝင်နိုင်ငံတွေအရေးကိုဆွေးနွေးဖို့ရှိတယ်လို့ကုလသမဂ္ဂဆိုင်ရာရုရှားဒုတမ္မကြီးဒီမီထရီပေါ်လီယန်စကီကကျတဲ့ဘရင်းနေမှာသတင်းထုတ်တွေကိုပြောပါတယ်။ရုရှားပေါ်မှာနိုင်ငံတကာကဝေဖန်မှုတွေတိုးလာနေချိန်မှာအတွင်းမှုချုပ်ရဲ့ရုရှားခီးစဉ်ထွက်ပေါ်လာတာဖြစ်ပါတယ်။ကျတဲ့ဘရင်းနေမနဲ့အစောပိုင်းမှာမကွေးတိုင်းထဲမှာရှိတဲ့မကွေး၄၀စခန်းနဲ့မန္တလေးတိုင်းထဲမှာရှိတဲ့မိထီလာ၄၀စခန်းတို့ကိုအဝေးပြစ်ပြစ်စစ်ရှော့တိုက်ဒုံးတွေနဲ့ပြစ်ခတ်တိုက်ခိုက်တာခံခဲ့ရပါတယ်။ဒီ၄၀စခန်းနှစ်ခုစလုံးမှာအပြည့်အစည်းကြီးကြီးမားမားတိတ်မရှိဘူးလို့စစ်ကောင်စီကကျေးဇူးပေးနေမှာပဲသတင်းထုတ်ပြန်ပါတယ်
။ဒီကနေ့အတွက်နောက်ဆုံးရထားတဲ့သတင်းအချင်းချုပ်ကိုဒေါက်ဖင်မျိုးသက်ကပြောပြသွားတာပါ။ဒီမနက်အတွက်အစီအစဉ်ထုတ်လို့ရေးမှုကတော့ကိုအောင်မြတ်သူဖြစ်ပြီးအတံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ်။ဒီကနေ့မနက်အစီအစဉ်တွေကိုမနက် 6:00 နာရီကနေ 9:00 နာရီအထိ တိုင်းလိုမီတာ32 40 48 50တို့ကနေတင်ဆက်ခဲ့တာဖြစ်ပါတယ် VOA American အတိုင်းတောက်ကြနေမနေ့ပိုင်းစီစဉ်တွေကိုနားဆင်ခဲ့ရတာပါတောတာရှင်များနဲ့မြန်မာနိုင်ငံသားအားလုံးကိုစိတ်နှပြချမ်းသာချမ်းသာကြပါစေ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးပါကျွန်တော်ကရဲမုံပါThis program has come to you from the